Welcome to the Voice of America in Burmese.
Minglam ne khin ba shin. Washington ne ro view American tan ga ni 2020 September 15 ye inga ne mne khin season de go Myanmar san lo jain mne 6 nai ga ni 9 nai thi line no meter 24 40 ne 51 line line meter 190 ro ga ni thau lwan pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်ရှင်ပြိုင်မဲ့သမ္မတ Donald Trump ရော Democratic Party ကပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်း Joe Biden ကပါသူတို့မဲဆွယ်မှုကို American ပြည်ထောင်စုအနောက်ဖက်ချမ်းဒေသတကြောကမကြုံစဘူးအောင်ပျက်စီးမှုများတဲ့ Tommy လောင်ကျွမ်းမှုအတွက်ဦးတည်ပြီးပြောဆိုလာကြပါတယ်။ဒီအနောက်ဖက်ချမ်းက Tommy ဒဏ်ခံနေရတဲ့ California, Oregon နဲ့ Washington ပြည်နယ်တွေဟာDemocratic Party ကိုထောက်ခံမှုများတဲ့ပြည်နယ်တွေဖြစ်ပြီးဒီတော်မီနဲ့ပတ်သက်ပြီးသိပ်ပြောဆိုတာမတွေ့ရတဲ့သမ္မတ Trump ကအခု California ပြည်နယ်ကိုသွားရောက်နေပါတယ်။အဲဒီမှာသမ္မတကိုဝေဖန်လို့ရှိတဲ့ Democratic Party ဝင်ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြည်နယ်ရင်းလောင်ကျွမ်းနေတဲ့တော်မီတွေနဲ့ပတ်သက်ပြီးရှင်းလင်းတင်ပြမှာဖြစ်ပါတယ်။သမ္မတ Trump ဟာ Sacramento နားက McClellan သဘာဝဥယျာဉ်ရှိရာကိုလည်းသွားရောက်မှာဖြစ်ပါတယ်။မြေကျဝင်းအဖြစ် Hector တန်းကျော်ပျက်စီးခဲ့ရပြီးလူပေါင်း35ဦးရဲ့မနေ့တိတ်ဆုံးခဲ့ရတဲ့အဲ့ဒီဒေသမှာဒေသခံတွေနဲ့ရောအစိုးရတာဝန်ရှိသူတွေနဲ့ပါဆွေးနွေးဖို့ရှိပါတယ်။တော်မီဂျန်အပြင်းထန်ခံစားနေရတဲ့ကယ်လီဖိုးနီးယားပြည်နယ်သားတွေကသူ့ကိုထောက်ခံမှုတိတ်မပေးကြပေမဲ့မိရန်တင့်သူတွေပေါ်မှာစာနာမှုနဲ့အတူပြည်နယ်တွေအတွက်မင်းငိမ့်တက်ဖို့ဘိုးအစိုးရအကူအညီတွေသူချပေးခဲ့ကြောင်းပြောကြားဖို့ရှိပါတယ်။တစ်ချိန်တည်းမှာပဲလူအုပ်ကြီးကြီးမားမားနဲ့မဲဆွယ်ပွဲမလုပ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့သူရဲ့ Delaware ပြည်နယ်မှာပဲရှိနေပြီးသမ္မတ Trump ဟာ Tommy လောင်ကျွမ်းမှုဖြစ်စေတဲ့ရာသီဥတုဖောက်ပြန်မှုတွေတိုးလာတာကိုလှည့်လျော်ရှုထားကြောင်းနဲ့ဗဟိုအစိုးရကလည်းအခုကြီးလုံလောက်အောင်မပေးကြောင်းဆက်ဆွဲဝေဖန်မဲ့မိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ရုရှားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပပြီးသွားတဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာအတိုက်ခံခေါင်းဆောင် Alexei Navalny ရဲ့မဟာမိတ်ဖြစ်တဲ့ကိုယ်စားလှယ်လောင်းအတော်များများ Siberia ဒေသမှာအနိုင်ရခဲ့ပေမဲ့တနိုင်ငံလုံးတိုက်တာနဲ့ကြည်ရင်တော့လက်ရှိအာဏာရ United Russia Party ကအဓိကအနိုင်ရနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အာဏာပိုင်တွေကမဲပေးမဲ့ရက်ကို၃ရက်စီစဉ်ပေးခဲ့တာပါ။အခုလိုချိုးတင်မဲပေးမှုတွေကနေမဲရလကိုချိုးကင်ခြေလှယ်ခွင့်ရသွားနိုင်တယ်လို့မဲပေးမှုဆိုင်ရာတီးခြားလွတ်လပ်တဲ့စောင့်ကြည့်သူတွေကပြောပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Golos အဖွဲ့ရဲ့ဒုဥက္ကဋ္ဌကတော့ဒီရွေးကောက်ပွဲကိုကြည့်ရင်ဒေသခံလူထုကစောင့်ကြည့်မှုရှိတဲ့နေရာတွေအတွက်ဆိုမဲပေးသူအရေးအတွက်ရောရွေးကောက်ပွဲရလဒ်တွေပါတကယ်အခြေအနေကိုထင်ဟပ်နေပေမဲ့ဒီလိုစောင့်ကြည့်မှုမရှိတဲ့နေရာမှာဆိုရင်တော့မဲလာပေးသူအရေးအတွက်ကမောက်ကမဖြစ်နေသလိုအစိုးရကိုထောက်ခံတဲ့ကိုယ်စားလှယ်တွေပဲအကြီးအကျယ်အနိုင်ရတာတွေ့ရတယ်လို့ Echo of Moscow သတင်းဌာနကပြောပါတယ်။ရုရှားအစိုးရရဲ့ထောက်ခံမှုကိုရတဲ့ဒေသအုပ်ချုပ်ရေးမှူး6ဦးဟာမဲဆန္ဒရှင်80ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုနဲ့အနိုင်ရတာကြောင့်ဒါဟာသမ္မတဗလာဒီမီယာပူတင်ပြန်ပြီးအရွေးခံရတဲ့2018ရွေးကောက်ပွဲတွင်ကထက်တောင်ပိုးပြီးများနေတာဖြစ်ပါတယ်။ပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဘယ်လာရုစ်သမ္မတအလက်ဇန်ဒရာလူကာရှန်ကိုကိုထောက်ခံအားပေးကြောင်းပြသတဲ့အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကဘယ်လာရုစ်အတွက်ချင်းငွေဖြစ်ဒေါ်လာတန်း1500ကိုတနင်္လာနေ့မှာချပေးလိုက်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကနေဘယ်လာရုစ်နိုင်ငံမှာသူ့အာဏာဆက်ပြီးမြဲနေအောင်သမ္မတကမဲမသမားမှုတွေလုပ်တယ်လို့ဆွဆွဲပြီးလူထုကလမ်းမတွေပေါ်ထွက်ဆန္ဒပြနေတာသတင်းပတ်တော်ကြာနေပြီဖြစ်ပါတယ်။ရုရှားသမ္မတနဲ့ဘယ်လာရုစ်သမ္မတတို့ဟာရုရှားနိုင်ငံပင်လယ်နဲ့စိတ်ကမ်းဆိုချီအပန်းဖြေစခန်းမှာ၄နာရီလောက်ကြာတွေ့ဆုံခဲ့ပြီးချင်းငွေကိစ္စအသေးစိတ်ပြောကြားခဲ့တာပါ။ခေါင်းဆောင်နှုတ်ဦးဟာကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့နဲ့စွန့်ရင်ဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတယ်လို့ရုရှားအစိုးရကပြောပါတယ်။နိုင်ငံတွင်းဆန္ဒပြမှုတွေဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးဘယ်လာရုစ်နိုင်ငံအရေးကိုပြည်ပကဝန်မဆွတ်ဖဲဘယ်လာရုစ်နိုင်ငံသားတွေကိုယ်တိုင်ထိုင်းနိုင်ငံဖြေရှာဖို့လိုလားကြောင်းသမ္မတပူတင်ကပြောကြားခဲ့တယ်လို့ရုရှားနဲ့ဘယ်လာရုစ်တို့ကြားစီးရီးပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုတောင်ပိုင်းက Louisiana နဲ့ Mississippi ပြည်နယ်တွေစီကို UDP ရွေရှားလာနေတဲ့အပြင် Hurricane မုန်တိုင်းဆဲလီဟာတနင်္လာနေ့မှာလေတိုက်နှုန်းပြင်းအားတနအီကို -90 နဲ့ကံယူရန်တစ်ချောက်တိုက်ခတ်နေပါတယ်။မိုးတီးထန်စွာရွာသွန်းပြီးမိုးအချိန်က23နှစ်မှခွဲကျော်အထိဖြစ်သွားနိုင်တာကြောင့်ဆိုးရတဲ့ရေကြီးရေရှမ်းမှုတွေနဲ့ကြုံရနိုင်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။လူစီယန်းနယ်ပြည်နယ်တောင်ပိုင်းကို အင်္ဂါနေ့မှာဟာရီကိန်းဆယ်လီဝင်ရောက်နိုင်တာကြောင့်ရေနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဒေသခံတွေအပြေးအလွှားစုဆောင်းနေကြပါတယ်။ဟာရီကိန်းဆယ်လီဟာကယ်ရန်နာမှာဟာရီကိန်းပြင်းအဆင့်နှစ်ဖြစ်လာပြီးလေတိုက်နှုန်းကတနအိမိုင်105မိုင်နှုန်းရှိနိုင်တယ်လို့ဟာရီကိန်းမုန်တိုင်းစောင့်ကြည့်ခန့်မှန်းသူတွေကပြောပါတယ်။ဩဂုတ်လ28ရက်နေ့ကလည်းဒီဒေသတွေမှာဟာရီကိန်းလော်ရာဒဏ်ခံရပြီးလူပေါင်း32ဦးသေဆုံးခဲ့ရပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13လိုင်းဒိုမီတာ58 kHz 5805နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျွန်တော်ရမထွန်ပါ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ယောက်ထပ်တိုးခဲ့တယ်လို့ကျန်းမာရေးနဲ့အကစားဖွံ့ဖြိုးဌာနကစက်တင်ဘာလ14ရက်ည8နာရီအချိန်မှာအတည်ပြုကြီးညာခဲ့ပါတယ်။စက်တင်ဘာလ14ရက်မနေ့ပိုင်းထုတ်ပြန်ကြီးညာချက်မှာလည်းသေဆုံးသူ4ဦးရှိတာဖြစ်လို့တရက်တည်းထုတ်ပြန်ချက်မှာသေဆုံးသူအရေအတွက်10ဦးနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူစုစုပေါင်း32ယောက်ရှိပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။နောက်ထပ်ကူးစက်ခံရသူလည်း180ရှိတယ်လို့မနေ့တင်းလာတဲ့ညပိုင်းမှာအတည်ပြုကြီးညာထားတာကြောင့်အတည်ပြုလူနာစုစုပေါင်း3195ယောက်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WWN အဖွဲ့ရဲ့တနစ်တာကာလတွင်ရရှိတဲ့တိုးတက်မှုတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအစီရင်ခံတင်ပြရင်းကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့ WWN အဖွဲ့ကိုဆက်လက်ထောက်ခံအားပေးဖို့အဲ့ဒီအဖွဲ့ကောင်ဆောင်ကထပ်မံတောင်းဆိုလိုက်ပါတယ်။ WWN အဖွဲ့အနေနဲ့မြန်မာနိုင်ငံအတွင်းရဆွေးမှုကျူးလွန်မှုတွေမှာတာဝန်ခံမှုတွေရှိလာစေဖို့အချက်အရေးကြီးတာကိုနားလည်ကြောင်းဒါပေမဲ့ WWN အဖွဲ့တစ်ခုရဲ့အနေနဲ့ဒီကိစ္စကိုဆောင်ရွက်လို့မရတာကြောင့်အဖွဲ့တီထောင်ရခြင်းရဲ့ရမန်းချက်ပြည့်မြည်စေဖို့အရေးနိုင်ငံတကာတိုက်ဝန်းနဲ့ဒေသရင်းကနိုင်ငံတွေရဲ့အကူအညီလိုအပ်ကြောင်းအဖွဲ့ရဲ့ဥက္ကဋ္ဌနီကိုလတ်ကွန်ဂျီယန်ကအဖွဲ့ရဲ့ဒုတိယအကြိမ်အစည်းအခမ်းအစကိုတင်သွင်းရမှာထက်သွင်းပြောကြားခဲ့ပါတယ်။ WWN အဖွဲ့ဟာခေတ်မီနီပညာရည်နဲ့အထောက်အထားတွေကောက်ယူနေစမှာပဲမြန်မာနိုင်ငံအစိုးရစီကလည်းသတင်းအချက်အလက်တွေရရှိဖို့ကြိုးစားခဲ့ကြောင်းအထောက်အထားတွေရယူရမှာဒီအထောက်အထားတွေကြောင်းပြည်မှုကျူးလွန်သူတွေကလွဲရင်ချမ်းသာသူတွေစိတ်ပူပင်ကြောက်ရွံ့စရာမလိုတဲ့အကြောင်းကိုလည်းအသိပေးထားကြောင်းပြောပါတယ်။ WWN အဖွဲ့ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့2020ပြည့်နှစ်ဇွန်လ22ရက်ရက်စွဲပါဆုံးဖြတ်ချက်အမှတ်43မြင်းဆောင်26ကိုရည်ညွှန်းဖော်ပြထားပါတယ်။အဲဒီဆုံးဖြတ်ချက်ကနိုင်ငံတကာရာဇဝတ်ခုံရုံး ICC နဲ့နိုင်ငံတကာတရားရုံး ICJ အပါအဝင်အမျိုးသားအဆင့်ဒေသအဆင့်နဲ့နိုင်ငံတကာအဆင့်တရားရုံးတွေနဲ့ WWN ရန်ညားအဖွဲ့အကြားစုံစမ်းစစ်ဆေးမှုတွေအပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့တောင်းဆိုထားပါတယ်။WWN အဖွဲ့ရရှိခဲ့တဲ့တိုးတက်မှုတွေတဲ့2017ခုနှစ်ကစလို့မြန်မာနိုင်ငံအတွင်းအပြည်ပြည်ဆိုင်ရာဥပဒေချိုးဖောက်ပြီးနိုင်ငံရေးရာဇဝတ်မှုကျူးလွန်တာတွေနဲ့ဆက်နွယ်တဲ့အထောက်အထားတွေရယူစုဆောင်းသိမ်းဆည်းထားနိုင်မှုအတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းနိုင်ခဲ့တာပါဝင်တယ်လို့လည်းအစိုးရခံထားပါတယ်။မြန်မာနိုင်ငံအတွင်းရိုဟင်ဂျာနဲ့တခြားလူနည်းစုလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိရမှာအရေးယူပေးနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းမှုကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူခွင့်ရေးကောင်စီကနေအတည်ပြုဖြတ်ခဲ့တာပါ။မြမအစိုးရကတော့ Ranger 3တုံးကိုလက်မခံသလို WWN အဖွဲ့ကိုဖွဲ့စည်းတာဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့လုတ်ပိုင်ခွင့်အာဏာကိုကျော်လွန်နေတဲ့ဆိုပြီး WWN အဖွဲ့တရှိမှုကိုလည်းလက်မခံပဲပယ်ချထားပါရခင်ဗျာ။ပဝင်းကျင်ကိုမထိခိုက်စေဘဲထုတ်လုပ်တဲ့စံတွေကိုထုတ်ပိုးတဲ့အိတ်တွေမှာတစိုက်ကအသုံးပြုမဲ့တင်ကြအမှတ်သားဟာစံထုတ်လုပ်မှုကြောင့်ပဝင်းကျင်ကိုထိခိုက်နေမှုကိုရှော့ချရမှာအထောက်အကူပြုမှာဖြစ်ပါတယ်။စင်စမပြစံထုတ်လုပ်ရေး SRP အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့တစိုက်အမှတ်တင်ကြကိုပဝင်းကျင်ကိုမထိခိုက်စေဘဲစင်စမပြဤပညာနဲ့ထုတ်လုပ်တဲ့စံတွေမှာတစိုက်ကအသုံးပြုသွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာလူပေါင်း 3.5 ဘီလီယံဟာအသက်ရှင်ရပ်တည်ရေးအတွက်စံကုန်နေစဉ်မိခိုနေရတာဖြစ်ပါတယ်။ဒါပေမဲ့စံစိုက်ပျိုးထုတ်လုပ်ဖို့ကမ္ဘာရေကြိုအရင်းအမြစ်ရဲ့သုံးပုံတစ်ပုံကိုသုံးဆွဲနေကြရတာဖြစ်သလိုပဝင်းကျင်ကိုထိခိုက်စေတဲ့ကမ္ဘာမီသိန်းတံငွေထုတ်လုပ်မှုရဲ့20ရာခိုင်နှုန်းကိုစံစိုက်ပျိုးမှုကနေထုတ်လွှတ်နေတာလည်းဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂပဝင်းကျင်ထိသိရေးအဖွဲ့ UNEP ကထုတ်ပြန်တဲ့စိတ်တင်ကြတာအမှတ်အသားကြောင့်စားသုံးသူတွေအနေနဲ့စံထုတ်လုပ်တဲ့မူရင်းတိုင်းပြည်ကိုသိရှိနိုင်မှာဖြစ်သလိုလက်လီလက်ကရောင်းဝယ်သူတွေဟာလည်းအဲ့ဒီစိတ်ကတ်ထားတဲ့စံတွေကိုပုံမအသုံးပြုဒီဥရုယာတီပြောင်းလဲမှုနဲ့စဉ်ဆက်မပြတ်တိုးတက်ရေးဆိုင်ရာရည်မှန်းချက်တွေကိုတိတိတတ်တတ်အထောက်ပံ့ပြုပေးနိုင်မှာဖြစ်ပါတယ်။ တရုတ်နိုင်ငံအနေနဲ့စီးပွားရေးစည်းကွက်တွေကိုဖွင့်ပေးဖို့တိုင်းဒေသလူနေအစုတွေရဲ့အခွင့်အရေးကိုလေးစားဖို့ဟောင်ကောင်ကိုဖိနှိပ်ချုပ်ချယ်တာတွေကိုဖြေလျှော့ပေးဖို့တူသမရရှိဂျင်ပင်းကိုဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။ဒီနေ့နာနေကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲမှာ EU ခေါင်းဆောင်တွေကအခုလိုတိုက်တွန်းလိုက်တာဖြစ်ပြီး EU အဖွဲ့အနေနဲ့တရုတ်နဲ့ကုန်သွယ်ရေးမှာအသာစီးရယူခံနေရတာကိုဆက်လက်လက်ခံတော့မှာမဟုတ်တော့ဘူးလို့လည်းပြောပါတယ်။ဗီဒီယိုကတစင်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲကိုဂျာမနီဝန်ကြီးချုပ်အန်ဂျယ်လာမာကယ်လည်းပါဝင်တက်ရောက်ခဲ့ပြီးတရုတ်နိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတင်မာတဲ့သဘောထားယက်တီချက်တွေကိုထုတ်ပေါ်ပြောဆိုခဲ့ပါတယ်။ကမ္ဘာကုန်သွယ်ရေးစီးပွားရေးအတော်များများကိုတရုတ်တို့ဖောက်ပြတယ်လို့ဥရောပသမဂ္ဂကဆွဆွဲထားပါတယ်။တရုတ်ကတော့အဲ့ဒီဆွဆွဲချက်တွေကိုညှဉ်းဆန်းထားပါတယ်ခင်ဗျာ။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီ Huawei အနေနဲ့ September 15ရက်နေ့ကစလို့ကွန်ပျူတာမှတ်ဉာဏ် Semiconductor chip ရတွေကိုအရင်ကလိုကမ္ဘာဈေးကွက်မှာအလွယ်တကူဝယ်ယူနိုင်တော့မှာမဟုတ်တာကြောင့် Computer chip ရတွေမရှိဘဲနဲ့ Huawei ကုမ္ပဏီအနေနဲ့ Smartphone တွေနဲ့ 5G ပစ္စည်းကိရိယာတွေတိစောက်နိုင်ဖို့အခက်အခဲရှိလိမ့်မယ်လို့စီးပွားရေးလေလာသုံးသပ်သူတွေကပြောပါတယ်။တရုတ်ကုမ္ပဏီ Huawei ကို Computer chip ရတွေမရောချဖို့တခတ်ပိတ်ဆို့မှုတွေကို American တို့ကဩဂုတ်လတုန်းကချမှတ်ခဲ့တာဖြစ်ပြီးပိတ်ဆို့မှုအရအမေရိကန်နည်းပညာနဲ့ထုတ်လုပ်တဲ့ chip ကြားတွေကို Huawei ကိုရောင်းချမဲ့ဘဲကုမ္ပဏီမဆိုအမေရိကန်တို့စီကအထူးလိုင်စင်ရယူရမှာဖြစ်ပါတယ်။ Huawei ကို computer chips ပြားတွေရောင်းချနေတဲ့တောင်ကိုရီးယားနဲ့ Taiwan ကုမ္ပဏီတွေကလည်းအမေရိကန်တို့ရဲ့တက္ကသိုလ်အရေးကြီးပိတ်ဆို့မှုအတိုင်းလိုက်နာလုဆောင်သွားမှာဖြစ်တာကြောင့်အင်ကာနီကစားလို့ chips ပြားတွေထောက်ပံ့တော့မှာမဟုတ်ဘူးလို့လည်းကြေညာထားပါတယ်။အမေရိကန်တို့ရဲ့တက္ကသိုလ်ပိတ်ဆို့မှုကြောင့်ရေတိုမှာ Huawei အတွက်တခြားရွေးစရာလမ်းမရှိပေမဲ့ကျေရှိမှာတော့တရုတ်ကိုယ်တိုင်ကွန်ပျူတာ chips ပြားတွေထုတ်လုပ်လာမှာကိုတော့အမေရိကန်တို့တားဆီးနိုင်မှာမဟုတ်ဘူးလို့လည်းလေ့လာသူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
မြန်မာစစ်သားနှစ်ဦးနယ်သာလန်နိုင်ငံဒီဟိတ်ကိုရောက်ရှိနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကို VOA ကဆက်သွယ်မေးမြန်းထားတဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကတပ်မတော်နယ်မြေရှင်းလင်းရေးအတွင်းရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တာ၊ရွာတွေကိုမီးရှို့ဖျက်ဆီးတာ၊အတင်းအဓမ္မပြုကျင့်တာစတဲ့ပြစ်မှုတွေကျူးလွန်ခဲ့ကြောင်းဗီဒီယိုနဲ့ဝန်ခံပြောကြားထားတဲ့မြန်မာစစ်သား2ဦးဟာ ICC ခုံရုံးခြေဆိုင်တဲ့ The Hague ကိုရောက်ရှိနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ ICC ရှေ့နေချုပ်ရုံးကို VOA ကဆက်သွယ်မေးမြန်းခဲ့ပါတယ်။မနေ့ကရက်စွဲနဲ့အီးမေးလ်ကနေတုံ့ပြန်ထားတဲ့စာမှာတော့မြန်မာစစ်သားနှစ်ဦးကိစ္စဓာတ်ရိုက်ဖြေဆိုထားခြင်းမရှိပေမဲ့ ICC ရှေ့နေကြုံရုံးဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုတော့ပြောပြထားပါတယ်။အဲ့ဒီထဲမှာ ICC ရှေ့နေကြုံရုံးအတွက်မြည်သည့်စုံစမ်းစစ်ဆေးမှုမျိုးမဆိုထိမ့်သိမ်းလျှို့ဝှက်ထားဖို့ဆိုတဲ့အချက်ဟာအလွန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ကြောင်းအဲ့ဒီအချက်ကိုစောင့်စည်းလိုက်နာခြင်းမရှိဘူးဆိုရင် ICC ရှေ့နေကြုံရုံးအနေနဲ့သူ့ရဲ့အလုပ်တာဝန်ကိုကောင်းကောင်းမွန်မွန်လုပ်ဆောင်နိုင်လိမ့်မှာမဟုတ်ကြောင်းစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်တဲ့ထင်မြင်ချက်တွေဒါမှမဟုတ်သတင်းထုတ်ပြန်ချက်တွေအပေါ်မှာ ICC ရှေ့နေကြုံရုံးအနေနဲ့လူသိရှင်ကြားမှတ်ချက်ပေးတာမျိုးမရှိကြောင်းဒါ့အပြင်ရှေ့နေကြုံရုံးရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့လည်းဆွေးနွေးတာမျိုးလည်းမရှိကြောင်းဖော်ပြထားပါတယ်။ ICC ရှေ့နေကြုံရုံးအနေနဲ့သူ့ရဲ့စုံစမ်းစစ်ဆေးမှုတွေမှာတိတ်ခါတမာရီရှိရေးကာကွယ်ယုံနာမကကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေမျက်မြင်သက်သေတွေနဲ့အတူရှေ့နေကြုံရုံးရဲ့ဝန်ထမ်းတွေအတွက်လုံခြုံမှုရှိစေဖို့မရှိမဖြစ်လိုအပ်တယ်လို့လည်းရေးသားထားပါတယ်။လက်ရှိ ICC ခုံရုံးကနေမြန်မာကိစ္စစုံစမ်းစစ်ဆေးနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်တဲ့မေးခွန်းကိုတော့တုံ့ပြန်ရမှာဘင်္ဂလားဒေ့ရှ်ကိုမောင်းထုတ်ခံရတဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာသူတို့ဘယ်လိုကြုံတွေ့ခဲ့ရသလဲ၊ဘာတွေဖြစ်ခဲ့သလဲဆိုတာနဲ့ပတ်သက်လို့အမှန်တရားထုတ်ဖော်ဖို့ ICC စုံစမ်းစစ်ဆေးရေးမှုတွေကကြိုးပမ်းရမှာသူတို့စုဆောင်းထားတဲ့အထောက်အထားတွေကိုဂရုတစိုက်ပြန်လည်သုံးသပ်နေကြောင်းစုံစမ်းစစ်ဆေးမှုတွေအပြီးတက်ချိန်တကယ်လို့တပ်တွေအချက်လက်တွေဟာလိုအပ်တဲ့ဥပဒေတွေနဲ့ကိုက်ညီမှုရှိမယ်ဆိုရင်ရက်ဆက်ပြင်းထန်လာတဲ့ပြစ်မှုတွေကိုကျူးလွန်ခဲ့ကြောင်းအထောက်အထားအခိုင်အလုံရှိနေသူတွေကိုဖမ်းဝရမ်းအမိန့်ထုတ်ပြန်ဖို့ ICC တရားသူကြီးတွေကိုရှေ့နေကြုံရုံးကရှောက်ထားမှာဖြစ်ကြောင်းဖော်ပြထားပါတယ်။အခုလို ICC ခုံရုံးကနေဥပဒေလုံထုံးလုံနည်းနဲ့အညီမြန်မာစစ်တပ်ကတာဝန်ရှိသူတွေကိုဖမ်းဝရမ်းနောက်ပိုင်းမှာထုတ်ပြန်မယ်ဆိုရင်ဘလို့ရိုက်ခတ်မှုတွေရှိမလဲလို့ New York ခြေဆိုင် Global Justice Center ဥက္ကဋ္ဌ Akila Radhakrishnan ကိုမေးကြည့်တော့
Well, I think it would be a matter of international cooperation.
ဒါကနိုင်ငံတကာပူးပေါင်းဆောင်ရွက်မှထိရောက်မယ်လို့မြင်ပါတယ်။ ICC ဖန်ဝရမ်းမှာပါလာမန့်သူတွေရဲ့အမည်စင်းတွေအတိုင်းဖန်ဆီးတာ ICC ခုံရုံးကိုလွှဲပြောင်းတာတွေလှုပ်ဆောင်ရမှာဖြစ်ပါတယ်။ဒါပေမဲ့အားလုံးသိတဲ့အတိုင်းမြန်မာအစိုးရက ICC နဲ့ပူးပေါင်းဖို့အစီအစဉ်မရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောခဲ့တာပါ။အဲ့တော့တစုံတရာပြောင်းလဲမှုမရှိဘူးဆိုရင်မြန်မာအစိုးရကိုယ်တိုင်ကဘသူ့ကိုမှလွှဲပြောင်းပေးမှာမဟုတ်ပါဘူးလို့အကီလာရာဒါခိရှ်နန်ကပြောသွားတာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်မပြုတဲ့မြန်မာအစိုးရကတော့ ICC နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့အရင်ကတည်းကတုံ့ပြန်ထားပြီးသားဖြစ်ပါတယ် ICC ရှေ့နေချုပ်ရုံးက VOA ကိုအီးမေးလ်ကနေတုံ့ပြန်ထားတဲ့စာမှာတော့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်လင်းပြီးတိတာထင်ရှားတဲ့တိုးတက်မှုတွေနဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေပြုလုပ်တဲ့အခါတိုင်း ICC ရှေ့နေချုပ်ရုံးအနေနဲ့အများပြည်သူသိအောင်ထုတ်ပြန်ကြေညာမှာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
ကျွန်တော်ဝင်းမြန်မာမြန်မာနိုင်ငံမှာကိုဗစ်ပိုးထွေးနှုံးနဲ့သေဆုံးမှုနှုန်းမကြာခင်ရက်ပိုင်းအတွင်းတဖြည်းဖြည်းတက်လာတာမို့အဓိကပြည်သူတွေကိုမှာကျင်တာနဲ့လှုပ်ဆောင်ထားတာတွေကိုပြည်အောင်စုဂျမိုင်းနဲ့အားကစားဝန်ကြီးကိုမေးထားရမှာဒေါက်တာမြင့်ထွေးကအခုလိုဆက်ရှင်းပြပါတယ
်ဟုတ်ဒါကတော့ဒီ epidemic ကရောဂါပြီးတဲ့ဟာ second wave မှာတော့အပေါ်တောင်းတနေတဲ့ကောက်ကပြန်ချဖို့လိုတာပေါ့ဒီတခုအရေးကြီးဆုံးကတော့ပြည်သူများပါပဲပြည်သူပါဝင်လို့ရှိရင်ကျွန်တော်တတိရှိရှိပြောရပါတယ်နော်ဒီတလတလကိုလောက်မှာတော်တော်ကိုယောဂအချက်မှာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့တော်တော်ကိုယောဂကြာဆင်းသွားဖို့အတွက်အဓိကအရေးကြီးဆုံးအချက်ဆိုဆရာဘာကိုထောက်ပြမလဲ
ဒီမှာကျွန်တော်ပူကြောက်တာပါကြောက်လို့ဆိုတော့စိတ်ရုံတို့နေပါဒီစိတ်ရုံတရုံမှာတယောက် positive ရေးဒီစိတ်ရုံပြန်လာဆိုရင်ဘယ်လိုစောင့်ရည်ပါလဲ
ဟုတ်ကဲ့ဆရာဆရာအခုပြောသလိုဒီစိတ်ရုံတွေမှာပိုးတွေ့ပြီးတော့ပြေးလိုက်ရတဲ့အခါမှာဒီစီပွားရေးထိခိုက်တဲ့အနေထားကိုမရောက်အောင်ပေါ့ဆရာနော်အဓိကဘာဆက်လုပ်တယ်လဲဆရာ
စိတ်ရောတော့အရေးကြီးဆုံးကတော့မနေ့ဝင်တဲ့အခါရေထမင်းမစားခင်ရေဟိုအိမ်ပြန်တဲ့အခါမှာနှစ်မိနစ်လောက်စီကျွန်တော်ပြောစီချင်ပါပြောတဲ့အခါမှာလည်းစိတ်ရုံမန်နေဂျာမပြောဘဲနဲ့စိတ်ရုံအလုပ်သမားတယောက်ကကိုပြောဖို့လိုပါတယ်ဒါအများကြီးမဟုတ်ပါဘူးအဓိကကတော့စိတ်ရုံနဲ့မှကုနေရဆိုတော့ထမင်းစားတဲ့ချိန်မှာအများဆုံးကုနေပါထမင်းစားတဲ့ချိန်မှာမတ်ကိုပြန်ရတယ်ဒါပြောမင်းစားမယ်ဒါအလုံးအလေးများပါတယ်အဲ့တော့ဒီချမင်းစားရင်မှာ9ပြီ6ပြီမခွာနိုင်တောင်မှအချိန်လေးနဲ့နိုင်ဝဲလောက်ချားပြီးတော့ group နဲ့စားမယ်ဆိုလို့ရှိရင်သူ social distancing ကိုလုပ်ဖို့ရှိပါတယ်ဆောက်ကစိတ်ရုံကိုကျွန်တော်အိမ်မပြန်ခင်ပြောလို့ကဒီယောဂရမယ်ဆိုရင်ကျွန်တော်ရဲ့မိသားစုတွေကုမဲ့အချိန်နောက်ချက်ကအဓိကပြောမှာတော့ဗမာပြည်ရဲ့အချိန်တွေကအခုလူနာပေါင်း700ကျော်ကိုကျွန်တော်လေ့လာခဲ့ကံမှာ90-91ရာခိုင်နှုန်းကယောဂလက္ခဏာမပြဘဲပိုးတွေ့နေပိုးရှိနေနေဆိုတဲ့အသိစိတ်တက်လေးနဲ့တွေ့ဖို့လိုပါတယ်။အဲဒီစိတ်ယုံမျိုးကိုလည်းကျွန်တော် monitor လုပ်ဖို့ကျွန်တော်အဖွဲ့ရှိပါတယ်။ကျန်းမာရေးနဲ့လုံမောက်ဝင်ဆောင်ကသွားပြီးတော့စိတ်ယုံမျိုးကို randomly ပေါ့လေဝင်ကြည့်မယ်အရေးကြီးပါ
။ဟုတ်ကဲ့ဆရာကြီးနောက်ထပ်အရေးကြီးတာဆိုရင်ရော
ဒီဈေးတွေကိုကူးဆိုင်ပါတယ်လူသားများရဲ့ဈေးတွေခုနကပြော mask မပါလို့ရှိရင်မဝင်ရဘူးဆိုတာအဲ့ဒါမျိုးနည်းနည်းတင်းကျပ်ဖို့ဆိုတော့တလာကိုတော့တော်တော်တင်းကျပ်လိုက်ရင်ကျွန်တော်ကဒီဟာယူကောင်းကောင်းထိနေမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာနေပြီးတော့ရုံးနေမှာစတွေ့တဲ့အနေအထားရောဆရာကြီးအတိုင်းပဲကရုံးရပါတော့
တကယ်တကယ်ဆိုကျွန်တော်ပြောမယ်ဆိုရင်ဓာတ်ရဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်တို့ဒီစစ်တွေကအဲဒီ10ရက်လောက်ပဝင်းကျင်ပေါ့လေဒီ exercise ကနေပြီးတော့တပတ်10ရက်လောက်မှဝင်လာတဲ့လူတွေကတော်တော်ပြတ်သွားတယ်ဒါအဲဒီဂျာနဲ့မှတည်းဒီပေါ်ကဟိုကုချက်မှုနည်းနည်းဖြစ်သွားတယ်အဲ့ဒါလေးကျွန်တော်တပန်းပေါ့လေဟိုကိုယ့်ဘက်ကတာသွားတော့အဲ့ဒါကြောင့်ဘယ်လိုပြတ်နေသွားတာပေါ့အဲ့တော့ဘသူမဆိုဖြစ်နေတယ်အတမန်ရုံးနေဖြစ်နေတယ်တမရာရုံးနေဖြစ်နေတယ်ဝင်းကြီးရုံးနေဘသူမဆိုတာဖြစ်နေတာပဲလေအဲ့တော့သူတိတိကောင်းနေပဲဟုတ်လားသူတိတဲ့ခါကျတော့အနီးနားတွေအကုန်ဆစ်တယ်အခုလုတ်ပေါ့လေ
ဟုတ်ကဲ့ဆရာဖိုးဘက်ကဆရာကြီးခုကူးဆက်မှုမြန်တာအပြင်ပေါ့နော်ရခိုင်မာတုံးကတော့ဒီတိဆုံးမှုနှုံတိတ်တက်တာမတွေ့ခဲ့ရဘူးပေါ့ဆရာဒါပေမဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းမှာပဲရန်ကုန်မှာတော့အထူးသဖြင့်ဒီဆုံးမှုနှုံးတွေတက်လာတော့တွေ့ရပါတယ်
မှန်ပါတယ
်ဟုတ်ကဲ့အဲ့ဒီအတွက်ကော
အမပိုင်းမှာဒီအသက်ကြီးတဲ့လူတွေကပိုတွေ့တာပဲအရင်နဲ့တော့မတူဘူးကွာတော်တော်များတယ်အသက်ကြီးတဲ့လူတွေကိုမောပေးတယ်ဒီငိုယောဂါကတော်တော်များလာတယ်ကွာအဲ့တော့ဒီပြင်းတော့ကနည်းနည်းမြင့်သွားတာပေါ့လားဟိုကျန်တဲ့ငယ်ကြီးမသိဘူးလို့ကျွန်တော်မပြောပါဘူးဒါပေမဲ့သူတို့ကပိုကြည့်တော့အဲ့ဒါကြီးဖြစ်သွားအခုလေကျွန်တော်မှတ်မိသလောက်စီးရင်စရာဆိုရင်100လောက်ရှိပါတယ်ဒီယောဂါခံမော်လေးဒီငိုယောဂါခံတချို့ကလည်းနှလုံးယောဂါရှိတယ်အခုဆိုရင်ဒီကိုယ်ကယောဂါအဆုတ်တယ်မကောင်းဘူးနော်နှလုံးကိုထိတဲ့အပြင်ဒီနှလုံးကြည့်ရင်းစီရေရှည်ထိတဲ့ဆိုတာတော်ထူးဆန်းတာပေါ့လေ
ဟုတ်ကဲ့ဆရာကြီးအခုလိုဘိုးကလည်းဒီထူးဆန်းထွေပြလာတဲ့အချိန်မှာကျွန်တော်ယောဂအခန်းရှိတဲ့သူကလည်း100ကျော်လောက်ရှိနေတော့ ဒီထူးဆန်းတဲ့ပုံကိုလူဘက်ကပြန်နိုင်အောင်ဆရာနော်ဒီ ICU အထူးကျက်မဲ့ဆောင်တွေအနေထားရော
ဟို ICU ရတော့ကျွန်အရှံပဲတော့မဟုတ်ဘူးဒါမှမဟုတ်အခုအချိန်မှာလုံလောက်တဲ့အဆင့်မှရှိတယ်ဒါပေမဲ့ယောဂဒူနာတွေများလာမယ်ဆိုတော့ကျွန်တော်တခုစဉ်းစားပါမယ်ကျွန်တော် ventilator အခုမှလည်းပြည့်ရအရရောက်လာပါပြီဒီကမက်တက်တီကိုတုံးပြီးခြိမှန်ပေးနေမှာ
ဟုတ်ကဲ့အခုလက်ရှိဒီရန်ကုန်မှာဖြစ်နေတဲ့အနေထားကိုထိနိုင်မှာပါ
ကျွန်တော်ကျမ်းမိုင်းနေဝင်ကြီးဝင်ကြီးရုံးညွှန်ကြဥဆောင်ပြီးတော့အခွင့်အရေးဖွင့်လာတယ်ရန်ကုန်အခြေအနေကိုကြိုက်တယ်ဟုတ်အဲ့ဒီကကျွန်တော်ဒီ rapid response team တုံးကူထွက်လိုက်ပြီးဒီနေ့ပဲဒီနေ့ငါးနိုင်ထွက်သွားပါမယ်ရန်ကုန်မှာရှိတဲ့ဒီ quarantine site ကို management လုပ်ဖို့ပြည်သူ့ကျန်းမာရေးကိစ္စတွေလုပ်ဖို့တချို့တောင်းတောင်းကုသရေးမှာသူတို့ကအကြံဉာဏ်ပေးဖို့ပေါ့လေကျွန်တော်ဖြတ်လိုက်ပါပြီကျွန်တော်လည်းအဲ့ဒါကိုတော်တော်အားရပါတယ
်ဟုတ်ကဲ့ဆရာဒီဝန်ထမ်းတွေကြားမှာဒီဆေးဝန်ထမ်းအပြင်ပေါ့နော်ဆရာဒီရုံးဝန်ထမ်းတွေအတွက်လည်းစီကံနေအသေးစိတ်ချမှတ်တာကိုကျွန်တော်တွေ့ရပါတယ်ဆရာအဲ့တော့နေပြည်တော်မှာလည်းခုကစတွေ့လာတော့
ဟုတ်တယ်ယူရုံးဝန်ထမ်းဆိုရင်နေပြည်တော်မှာဆိုလို့ရှိရင်နှစ်ပတ်တက်မယ်90ရာခိုင်နှုန်းကနှစ်ပတ်တက်မယ်နောက်နှစ်ပတ်ကမတက်ဘူးအရင်ကအလုပ်လုပ်မှာပေါ့နော်အဲ့ဒါကိုကျွန်တော်စပါပြီ
ဟုတ်ကဲ့ဆရာကျွန်တော်ဝင်မှာ
ကိုဗစ် -19 ရောဂါကြောင့်တည်ဆုံးမှုတွေနဲ့ကူးစက်သူတွေတိုးလာနေတဲ့အတွက်မြန်မာလူထုကြားရောဂါအန္တရာယ်ကိုစိုးရိမ်မှုတွေနဲ့အတူကာကွယ်ဖို့ကြိုးစားလာတာတွေရှိနေပေမဲ့နီးမှန်လက်မှန်ဖြစ်အောင်ဆောင်ရွက်ကြဖို့တတိပေးနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်နေကြတဲ့လူထုအနေနဲ့ကျန်းမာရေးအတွက်လမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ရောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့တတ်နိုင်သလောက်အိမ်ပြင်မထွက်ဖို့အပါအဝင်လမ်းညွှန်ချက်တွေကိုလည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။ရောဂါကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်ကမတ်တွေ့တာလိုင်းကတော့လမ်းညွှန်ချက်တွေအတိုင်းလိုက်နာဖို့ကြိုးစားနေတယ်လို့ပြောပါတယ်။
ငါတို့အပြင်မတော်တာဆိုတော့တလောက်ဝဲတော့ရှိရမလို့ပြင်လို့မထွက်ဘူးအင်းမောင်နေနေရအဲဆိုတော့နောက်မှတော့ဘေးရခုတွေပါတယ်ကိုကူးလို့ရရှိရင်တော့အပြင်မထွက်ဘဲနေနေရကောက်ကွယ်ရလို့ဆိုရင်တော့အစားပုံမှန်စားပြီးတော့ပုခန်းကောင်းနေရဲဆိုတော့အိမ်ဝအိတ်တယ်ဆိုတော့အပြင်လုံးဝမတော်ဘူးအိမ်မနေနေအိမ်ရှိရခမရှင်တော့မတ်စပ်ပြီးတော့ကွာစက်လည်းမရှိရတော့
ယောဂကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းမှာတော့အသွားအလာတွေကန့်သတ်ဖို့တပ်ဆိုင်ရာမြို့နယ်တွေရက်ွက်တွေမှာကိုရူကိုထကြိုးပမ်းချတာတွေလည်းရှိပါတယ်။ဒါပေမဲ့ယောဂကူးစက်မှုတားဆီးဖို့ရည်ရွယ်တဲ့တချို့အစီအစဉ်တွေဟာကျန်းမာရေးအတွက်စိုးရိမ်စရာကောင်းတယ်လို့လည်းစမ်းချောင်းမြို့နယ်ကကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ကိုကျော်ဝဏကပြောပါဗျ။အ
ဲတော့ဒီလူတယောက်နေနေတော့စိုးရိမ်မှုရှိတယ်။စိုးရိမ်မှုရှိတယ်ဒါပေမဲ့ဒီစိုးရိမ်မှုရှိတယ်ဆိုရင်လည်းဒီအလုပ်ခွင်ဆိုကြတော့မဖြစ်မနေသွားရတဲ့ဟာမျိုးရှိတယ်လေ။အဘိုးအနေနဲ့ကြတော့အချားလူလေအဲ့လိုရှိရှိကြမှာပဲပေါ့နော်ဒါပေမဲ့အဲ့လိုတွားလာတဲ့အခါမှာဟိုဥမာလမ်းနေရက်ွက်တွေလမ်းနေပိတ်တယ်ပေါ့ကွာပိတ်တယ်ပေါ့အခုဆိုလို့ရှိရင်ပြန်ဖွင့်တဲ့လမ်းတွေပြန်ဖွင့်ပြီဒါပေမဲ့ပြန်မဖွင့်သေးတဲ့လမ်းတွေပြန်ဖွင့်ပြီကိုတို့စားရောင်းဘက်မှာဆိုပြန်မဖွင့်သေးဘူးဆိုလို့ရှိရင်ဥမာအကူကအရင်နေထွက်မယ်ရုံးသွားမယ်ဆိုလို့ရှိရင်ဟာကိုကြီးချက်လက်ဖြစ်ရတယ်လက်မှတ်ထိုးရတယ်ဆိုတဲ့အခါကျတော့အကိုကြီးဒီလမ်းမှာနေတယ်။ဒီနေရာမှာစောင့်ကြည့်နေတဲ့လူတွေလည်းအကိုကိုသိနေတယ်။ဆရာမြိုင်သွားလာနေတယ်ဆိုတာသိတယ်။ကျွန်တော်ကဘသူပါကျွန်တော်အချက်လက်ကဘယ်ဘာဆိုတာဒါတွေကအဲ့လောက်ကြီးမလို့လောက်ဘူးထင်တယ်။နောက်ခါကျသူတို့စာအုပ်မှာလက်မှတ်ထိုးကမ်းတယ်။အဲ့ဒီဘောပင်ကလူပဲနှစ်ယောက်ကင်နေပြီ။အဲ့ဒီလိုစီမံခန့်ခွဲမှုအလွယ်မှားကြီးအများကြီးပဲ။
အထွေထွေယောဂအထုကုဆရာဝန်ကြီးဒေါက်တာမောအောင်ကျော်နိုင်ကတော့ပြည်သူတွေအနေနဲ့ယောဂကူးစက်မှုကိုအစိုးရိမ်မလွန်ကြဘဲကျန်းမာရေးနဲ့ပတ်သက်တဲ့လိုက်နာရမယ့်လမ်းညွှန်ချက်တွေကိုစနစ်တကျလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းပါတယ
်။မင်းကြီးတို့အရင်ကကျွန်တော်ရင်းနှီးရရှိတာဆရာကနောက်စနစ်တကျနဲ့ကိစ္စကြလိုက်နာဖို့ကပုံမြင်ချသွားပြီးရင်းနှီးတာညာတာတဲ့စာရင်တော့အခုကကိုယ့်ရဲ့ကိုနာရောက်လာပြီးစာခေနော်ဒီစီးရင်းပြန်လာတဲ့ခါကျတော့ခုနရောက်တာဒီဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာစီးရပစ္စည်းတွေကိုယ့်နေရာမှာရှိတဲ့လူတွေခန္ဓာကိုယ်ထဲမှာဒီပိုးရှိနိုင်ရဲဆိုတာမျိုးသဘောထားမယ်ကိုယ့်ခန္ဓာကိုယ်ထဲမှာလည်းရှိနိုင်တယ်လို့သဘောထားပြီးကိုယ့်ခြေအသူများကိုမရောက်အောင်သူများခြေကိုယ်ရှိနေရအောင်ပို့ပြီးတော့ကင်းဆိုင်တဲ့အချိန်ရောက်နေပြီနော
်ပြည်တွင်းမှာယောဂပိုးတွေ့ရသူတွေရဲ့80ရာခိုင်နှုန်းလောက်ဟာယောဂလက္ခဏာမပြဘဲပိုးတွေ့ရသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီကနေ့မနက်အထိကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေအရပြည်တွင်းမှာကိုဗစ်အတည်ပြုလူနာ3000ကျော်ရှိနေပြီးဒီကနေ့မနက်ထပ်မံအတည်ပြုခဲ့တဲ့သေဆုံးသူ2ဦးအပါအဝင်စုစုပေါင်းသေဆုံးသူ26ဦးရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
နေနဲ့ခင် view မြန်မာပိုင်းအစီအစဉ်ကိုဆက်လက်နားဆင်နေကြတာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုငွေအဝံပြည့်ကောင်းလုပ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါကျွန်တော်မျိုးစင်ဆက်ပါရိုဟင်ဂျာတွေကိုတပ်ဖြတ်တာအတင်းအဓမ္မပြုကျင်တာနဲ့အစုလိုက်ပြုံးလိုက်မြှုပ်နှံတာစတဲ့အကြောင်းတွေကိုမြန်မာစစ်သားတွေပြောပြဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာ Hannah Ellis Peterson ရေးသားထားတဲ့ဆောင်းပါးကိုကောင်းလုပ်တင်ပြမှာပါရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်မြှုပ်နှံတာတပ်ဖြတ်တာအတင်းအဓမ္မပြုကျင်တာစတဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာစစ်သားနှုတ်ဦးရဲ့ထွက်ဆိုချက်တွေရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာလူသားတူအပေါ်ရာဇဝတ်ကျူးလွန်မှုဆွဲချက်အတွက်သက်သေထောက်ထားဖြစ်အသုံးပြုနိုင်တယ်လို့အစချီရေးထားပါတယ်။ New York Times သတင်းစာကြီးနဲ့ 45 Rise လူခွင့်ရေးဖွဲ့တို့ကနေစစ်ဆေးကြည့်ရှုခဲ့တဲ့ဒီဝန်ခံချက်ဗီဒီယိုမှတ်တမ်းအရတပ်သားမျိုးဝင်းထွန်းနဲ့တပ်သားဆောင်နိုင်ထွန်းတို့ပြောဆိုချက်တွေထဲမှာသူတို့အနေနဲ့မြင်မြင်သမျှပြစ်ဖို့နဲ့ဒါစင်နဲ့ခြေတဲ့ရွာတွေကိုမိရှုပ်ဖြက်စီးဖို့အထက်ကအမိန်ပေးခဲ့တယ်လို့ဆိုပါတယ်။ဒါ2019ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းစစ်ဆင်ရေးနဲ့ပတ်သက်လို့မြန်မာစစ်သားတွေဘက်ကပထမဆုံးအကြိမ်ဝန်ခံပြောကြားခဲ့တာလို့ဆောင်းပါးရှင်ကရေးထားပါတယ်။ဒီစစ်ဆင်ရေးအတွင်းလူမျိုးတုံးတပ်ဖြတ်မှုကိုရေကျက်ရှိရှိကျူးလွန်ခဲ့တာတွေရှိကြောင်းနဲ့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပြီးဖြစ်ကြောင်းလည်းရေးသားထားပါတယ်။ဒီစစ်သားနှစ်ဦးဟာစစ်တပ်ကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်ခဲ့ရမှာအေလနက်ကိုင်အဖွဲ့ရဲ့ထိန်းသိမ်းခြင်းခံခဲ့ရတယ်လို့ဆိုပါတယ်။အခုတော့အဲ့ဒီစစ်သားနှစ်ဦးဟာနယ်သာလန်နိုင်ငံ The Hague ကိုရောက်နေပြီလို့ဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာကရိုဟင်ဂျာတွေကိုဖိနှိပ်မှုအပါအဝင်အစုလိုက်ပြုံလိုက်မောင်းထုတ်ခဲ့မှုမှာလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုများများစုံစမ်းစစ်ဆေးနေတဲ့ ICC မှုလိုက်ရှင်းနေတွေကဒီစစ်သားတွေကိုမေးမြန်းဖို့ရှိလိမ့်မယ်လို့ဆိုပါတယ်။ The Hague မှာပဲရှိနေတဲ့ ICC နိုင်ငံတရားရုံးမှာလည်းမြန်မာအစိုးရဟာလူမျိုးတုံးတစ်ဖက်မှုဆွဲချက်မှုကိုရင်ဆိုင်နေရတာပါ။2019ဒီဇင်ဘာလက ICJ တရားရုံးကြားနာပွဲမှာကိုရိုင်ခုခံခြေပခဲ့တဲ့နိုင်ငံတော်အတိုင်းဝန်ပုဂ္ဂိုလ်ရွန်ဆန်းစုကြည်ကတော့လူမျိုးတုံးတစ်ဖက်မှုဆွဲချက်ကိုပယ်ဖျက်ပေးဖို့နဲ့စစ်ရွာစင်မှုတွေကိုပြည်တွင်းစစ်နယ်ကြီးရေးဥမှာဖြစ်တယ်လို့ပြောကြားခဲ့တယ်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသုံးစွဲခြင်းမရှိခဲ့ပါဘူး။မြန်မာစစ်သားနှုတ်ဦး The Hague ကိုရောက်ရှိနေရတဲ့ပတ်သက်လို့ ICC ရှေ့နေချုပ်ရုံးကတရားဝင်တည်ပြုထားခြင်းမရှိသလိုသူတို့ရဲ့ထုတ်ပြန်ချက်မှာလည်း ICC ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ထင်မြင်ချက်တွေသတင်းတွေအပေါ်လူသိရှင်ကြားမှတ်ချက်ပေးတာမျိုးဒါမှမဟုတ်သူတို့လုပ်နေတဲ့စုံစမ်းစစ်ဆေးလုပ်ဆောင်ချက်တွေရဲ့အသေးစိတ်အချက်အလက်တိကျကိုအများရှိဆွေးနွေးပြောဆိုတာမျိုးမလုပ်ဘူးလို့ဖော်ပြထားကြောင်းဆောင်းပါးရှင်ကရေးသားထားပါတယ
် VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒူစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။တရားစင်မလုံလောက်တဲ့မြန်မာနိုင်ငံမှာဓာတ်အားဖြည့်ဆည်းနိုင်ဖို့အတွက်တရုတ်ဂျပန်လုပ်ငန်းတွေဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံမဲ့ LNG သဘာဝဓာတ်ငွေ့ရေသုံးလျှက်စစ်ဓာတ်အားထုတ်လုပ်ရေးနောက်ဆူလာဆွန့်အင်တဲ့ဓာတ်အားဖြည့်ဆည်းဖို့လည်းဆောင်ရွက်နေပါတယ်။ပုဂ္ဂလိကလုပ်ငန်းတွေနဲ့လျှက်စစ်ကန္တဘူပေါင်းဆောင်ရွက်မှုတွေပါဈေးနှုန်းသတ်မှတ်နိုင်ရေးကအဓိကအချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာပထမဆုံးသောပြည်ရင်းပြည်ပဖက်ဆက်ဆိုလာလျှက်စစ်စီမံကိန်းစတင်ခဲ့တဲ့မကွေးတိုင်းကသဘာဝပတ်ဝန်းကျင်တယံစာတနဲ့စွန့်အင်ဝင်ကြီးဦးမြင့်စောကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။ကျွန်တော်စာချုပ်ထုတ်ခဲ့တာက2016မတ်လ20ရက်နေ့မှာ PPA ဆိုတာ Power by Citizen Agreement ဒီ unit cost ဒီနုံးတမတဲ့အာဝစာချုပ်ချုပ်ခဲ့ရတာပေါ့လေဆက်ပြီးတော့ကျွန်တော်ကအရင်ဆုံးရရဲ့လုပ်ငန်းတွေကိုကျွန်တော်ကယ်ရီပြန်ယူသွားပေါ့လေဒီလျှက်စစ်ထုတ်ဖို့အတွက်ကိုဒီပြောင်းစုဆိုးရဖွဲ့ရတယ်ပြောမှာရင်းလွတ်မြေရိုင်းလုတ်ပိုင်ခွင့်900ဧကပေးရတယ်ဒါမှမလောက်သေးပါဘူးဆိုတော့မှာတတော်မြေဧကက180 180လာအဲ့ဒါဧကတတော်မြေတဲ့ကအဲညှားတယ်အငါလာတော့ဒီကောက်တသိန်းနဲ့နှစ်ကိုဒီကောက်တသိန်းနဲ့ငါပါလေနော်အဲ့ဒါအရင်ဆိုရအောင်လုပ်ခဲ့တာကိုကျွန်တော်တို့ကယ်ရီယူတဲ့အတွက်ကျွန်တော်တို့ကဈေးနှုန်းမှာတော့များပါတယ်ခင်ဗျ
ဆရာဒီလိုဆရာတို့ဒီအခုမကွေးရဆက်ဆာချင်းတော့ဒီဆိုလာပါဝါကဟိုကျမသိထားတာကဒီ40မီဂါဝတ်စမယ်ပေါ့နော်နောက်ပိုင်းမှာအပြည့်အဝလဲပတ်လို့ရှိရင်100ကျော်ထိသွားမယ်လို့ပြောပါတယ်အခုအချိန်နေဘယ်လိုရှိပါလဲဆရာ
ဟုတ်ကဲ့40မီဂါဝတ်ထွက်ရှိမှုပထမသူတို့190မီဂါဝတ်ထိသုံးမယ်လို့ဟိုသူတို့စာချုပ်ချုပ်ခဲ့တာဘူးလေနော်စာချုပ်ချုပ်ခဲ့တော့ဟိုအခုတော့အခုပထမ step အနေနဲ့ကတော့40မီဂါဝတ်ထုတ်နေပြီပေါ့နော်အခုလည်းထုတ်နေပါပြီ National Grid ကိုလည်းသူထည့်နေပါတယ်ဒါပေမဲ့ဘယ်လိုဖြစ်လဲဆိုတော့ဟိုပေါက်ဈေးကနိုင်ငံတကာပေါက်ဈေးကဟိုဆိုလာဆိုရင်အဲ90နဲ့90ကြားမှာပဲရှိတယ်နော်ဒါပေမဲ့ PPA 900 drop by 75 cents နော်နဲ့စာချုပ်ချုပ်ရဲ့ဆိုတော့ဟိုဈေးနှုန်းများပါတယ်အဲဒီလိုများတာကိုကျွန်တော်အစိုးရလက်ထက်မှာဘယ်လိုပြန်လဲသုံးတက်လဲဆိုတော့ဒီတော့သူငင်းကနေတော့သုံးတက်ချက်အရာဟောဖို့ရဒီအရင် PPA ကိုတော့ကျွန်တော်မပြင်းတော့ဘူးဒီတိုင်းမှာဝယ်မယ်ဘာလို့ဆိုနိုင်ငံတကာမှာကျွန်တော်ဟိုကအရင်အစိုးရလုပ်ထားတာကိုကျွန်တော်နောက်အစိုးရကဖြစ်တယ်ဆိုတဲ့အဲဖြစ်တယ်ဆိုတဲ့အစင်လာမဖြစ်အောင်ဒါပေမဲ့နောက်ထုတ်မဲ့ဆက်စစ်ကိုတော့ကျွန်တော်ကဒီနုံတစ်ခုစီတတ်မှတ်ပြီးတော့မှဝယ်မယ်ဆိုတဲ့အဲ့ဒီ agreement လေးတော့လုပ်ထားပါတယ်။အများလေလို့ဘာကြောင့်ပြောရတယ်လဲဆိုတော့နော် public pension ကဒီ unit ကို35ချက်ကနေအဆင့်ဆင့်တက်သွားတာနော်အများဆုံး public မှာအများဆုံး unit 100ဒီ3မှာဒီ unit ကို125ချက်နဲ့ပဲပေးရပါတယ်။125ချက်နဲ့ဖြတ်နေတယ်။ဈေးနှုန်းကကျွန်တော်တို့ကဒီ unit ကို125ချက်နဲ့ဖြတ်နေသူ့ကျတော့ 12.75 cents ဆိုတော့ဟိုဒီ unit ကိုအဲဒေါ်လာကို1500နဲ့တွက်ရင်တော့အဲဒီ unit ကို190လောက်ကျနေတယ်ဒါတော့အဲ့ဒီအတွက်ညားပါတယ်လို့ပြောတာပါ
အဲ့တော့ဒီ megawatt တိုးထုတ်လာရင်ဟောခုနဝင်းကြီးပြောသလိုပဲဈေးနှုန်းကရော့မှာလား
အဲရော့မှာပေါ့ကျွန်တော်တို့ကရော့မှာပေါ့နော်ဒါအဲ့ဒီတစ်ခုလည်းမကပါဘူးကျွန်တော်တို့ငွေတိုင်းမှာအခုဆိုရင်နေရာ6နေရာပေါ့ဗျာ6နေရာဆိုတာကစလင်းတညောင်ခွဲရုံမှာနားမှာတနေရာနော်တောင်ရင်းကြီးခွဲုံမှာတနေရာအဲဒါ6ခွဲုံမှာတနေရာအဲဒါပေါက်နယ်က6ခုခွဲုံမှာတနေရာအဲဒါပခုတ်ကူမြို့နယ်ကဟိုကျွန်းချောင်းနားမှာတနေရာအဲဒါပခုတ်ကူဟိုကပဲဘော်ဒီကုန်းခွဲုံလာတနေရာဆိုလာဟိုနိုင်ငံကတင်တာခေါ်ထားပါပြီ40မီဂါဝတ်ပထုံးမယ်နော်အဲ့ဒီမှာကျတော့ဤပညာလဲပြိုင်မယ်ဈေးနှုန်းလဲပြိုင်မယ်နော်သူတို့ရဲ့အတွေ့အကြုံလဲပြိုင်ရမှာပေါ့တင်တာတင်ရပါတယ်တော်တော်များများတင်တယ်နော်အဲ့အရာကျွန်တော်ဈေးနှုန်းဟာကျွန်တော်ရော့သွားနိုင်ပါတယ်နော်အဲတချို့ဆိုရင်ဟိုအရင်ကတော့နိုင်ကျွန်တော်တို့ပြည်တော်စုဒုဝန်ကြီးက90ရဲ့အောက်ကိုဆိုရင်ဝယ်ဖို့အထည်ဟိုသဘောထားပေးထားတာတချို့ဆိုရင် 6% တချို့ဆိုရင် 4.5% နော်တချို့ဆိုရင် 7% အဲ့လောက်အထည်တောင်ကျွန်တော်တို့ဆိုရအတိုင်းတိုင်းဆိုတာပေါ့ presentation လာပြတာတွေသူရဲ့သူတို့လုံနိုင်စွမ်းကိုလာပြီးတော့ရှင်းပြတာတွေရှိခဲ့ပါတယ
်ဘယ်ဘယ်ကုမ္ပဏီတွေအရှောက်များပါသလဲရှင်ပြည်တွင်းလုပ်ငန်းရှင်တွေများပါသလားဝန်ကြီ
းပြည်တွင်းလုပ်ငန်းရှင်တွေများပါတယ်ဒါပေမဲ့ပြည်တွင်းလုပ်ငန်းရှင်တွေကလည်းကျွန်တော်တို့ပြည်တွင်းလုပ်ငန်းရှင်တွေကအများသောအားဖြင့်တော့ပြည်တွင်းလုပ်ငန်းရှင်တွေကဒီလုပ်ငန်းကိုမကျွမ်းကျင်ကြပါဘူးเนาะမကျွမ်းကျင်တော့ကျွန်တော်တို့ဟိုနိုင်ငံတကာ partner တွေနဲ့သူတို့တွဲပြီးတော့လုံးမှာပေါ့လေအဓိကလျှောက်တာတော့ထိုင်းကုမ္ပဏီတွေရှိတယ်ကိုရီးယားကုမ္ပဏီရှိတယ်နောက်ပြီးတော့ဘာလဲအတေယုကုမ္ပဏီရှိတယ်ဟောင်ကောင်ကုမ္ပဏီတွေရှိတယ်နောက်အိန္ဒိယကုမ္ပဏီကလည်းတချို့လာပြီးတော့မှသူတို့ကတော့ G2G လုပ်ဝင်ဆိုပြီးတော့မှလာပြီးတော့စူးစမ်းနေတာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အနောက်နိုင်ငံတွေကရောဒီဆိုလာစွန့်အင်ကိစ္စမှာစိတ်ဝင်စားတာမျိုးရှိပါသလားဝန်ကြီးတို့ဘက်မှာ
အဲရှိပါတယ်ခင်ဗျာအနောက်နိုင်ငံတွေလည်း EU နိုင်ငံတွေကသူတို့ partner နဲ့လာရောက်ပါတယ်။ partner ဗမာပြည် partner နဲ့သူတို့ရောက်တာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟို profile ကိုရတော့ပြည်တော်စုကစစ်တာဖြစ်တဲ့အတွက်သူတို့ဘယ်ကုမ္ပဏီနဲ့ဘယ်လို partner ယူထားလဲဆိုတော့ကျွန်တော်တို့ကတိတိကျကျပြောဖို့ခက်တာပေါ့လေ။
ဟုတ်ကဲ့ရှင်ဆိုတော့ဝင်းကြီးရှင်အခုဒီတင်တာအစ်စ်တွေအောင်မြင်ပြီးနောက်မှာဒီလျှက်စစ်တယူနစ်ဈေးနှုန်းကိုဘယ်လောက်လောက်ထိများရှော့ချသွားနိုင်မလဲရှင
်အဲ့ဒါကကျွန်တော်တို့ဒီလိုရအဲလျှက်စစ်တယူနစ်ကိုဈေးနှုန်းတွေကိုသတ်မှတ်တာကတော့ပြည်တော်စုကသတ်မှတ်တာ ဒီမှာသူဖျက်တင်နေဆိုရင်ဝင်တာနာရဲအခုပဲကိုယူပြီးတော့မှပြည်တော်စုအစိုးရအဖွဲ့မှာဟိုအော်ပါဗျအဲ့ဒါမှပြည်တော်မှပြည်တော်စုအစိုးရအဖွဲ့မှာဟိုအတူတူချက်ယူတာပေါ့လေအဲ့အဲ့လိုသတ်မှတ်တာဖြစ်ပါတယ်နော်တော့ကျွန်တော်တိုင်းနေသားကြီးအနေနဲ့ကတော့ဟိုဒီလုပ်ဝင်ကမရှိပါဘူးခင်ဗျာပြေးပေးမနာပါဘူး
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်မော်မှာ COVID ကရောဂါကာကွယ်နိုင်ဖို့နှာခေါင်းဆီးတွေကိုတတ်လာကြချိန်မှာနှာခေါင်းဆီးမျိုးစုံကိုနည်းပညာကုမ္ပဏီတွေတီထွင်နေကြပါတယ်။အထူးသဖြင့်ကျန်းမာရေးကိုအထောက်အကူဖြစ်စေမယ့်နှာခေါင်းဆီးမျိုးကိုနိုင်ငံတကာနည်းပညာကုမ္ပဏီတွေကသူ့ချက်ကိုထူအောင်တီထွင်နိုင်ဖို့ကြိုးစားနေကြတာပါ။နှာခေါင်းဆီးဝတ်ထားသူရဲ့နှလုံးခုန်နှုန်းအသက်ရှူနှုန်းအပူချိန်စတဲ့အခြေအနေတွေကိုတိုင်းတာမှတ်သားပေးနိုင်မယ့်နှာခေါင်းဆီးမျိုးတီထွင်ထုတ်လုပ်နိုင်ဖို့အတွက်Netherlands နိုင်ငံက engineer တွေနဲ့ဆရာဝန်တွေစမ်းသပ်တီထွင်နေကြပါတယ်။နှာခေါင်းဆီးကမတက်တော့ဘူးအသက်လဲဖို့လိုနေပြီဆိုတာကအစအတိပေးနိုင်တဲ့အထည်တီထွင်နေကြတာပါ။စမ်းသပ်တီထွင်မှုတွေလုပ်နေတဲ့ Netherlands နိုင်ငံ House Center ကသုတေသီတွေကနှာခေါင်းဆီးမှာပါလွာတဲ့ sensor ထည့်ပြီးတော့အခုလိုအချက်အလက်တွေမှတ်သားအတိပေးနိုင်ဖို့တီထွင်နေကြတာဖြစ်ပါတယ်။ဒီအချက်အလက်တွေကို smartphone ဒါမှမဟုတ်ကိုယ့်ရဲ့ computer စီကိုအလိုအလျောက်ပို့ပေးမှာပါ။လောလောဆယ်စမ်းသပ်အဆက်မှာပဲရှိနေသေးပေမဲ့နှာခေါင်းဆီးဝတ်ဆင်သူတက်တောင့်တက်တာရှိအောင်လုပ်နေတယ်လို့ House Center ကသုတေသီအရှုခ်စရီဒါကရှင်းပြပါတယ်
။ You can think of putting smart functionalities, smart electronic functionalities like a respiration sensor, like a temperature measurement sensor to know if the wearer is doing well or if not.
နှာခေါင်းဆီးထဲမှာအသုံးဝင်တဲ့ smart electronic နည်းပညာတွေထည့်ထားတာမျိုးလုပ်လို့ရပါတယ်။အသက်ရှူတိုင်းတာတဲ့စင်ဆာမျိုးအပူချိန်တိုင်းတာတဲ့စင်ဆာမျိုးထည့်ထားပြီးနှာခေါင်းဆီးဝတ်ထားသူအခြေအနေကောင်းလားဆိုတာသိအောင်လုပ်နိုင်ပါတယ်။တကယ်လို့အခြေအနေမကောင်းရင်ခဏနားသင့်ပြီးဆိုတော့တုံ့ခါအသိပေးတာမျိုးလုပ်လို့ရပါတယ်။နောက်တစ်ခုကနှာခေါင်းဆီးတစ်ခုကိုဝတ်တင်တာတဲ့ပူချောင်းအောင်ဝတ်တဲ့သူမျိုးတွေရှိပါတယ်။အဲဒါကြောင့်နှာခေါင်းဆီးရဲ့ဆိုတိုင်းမှုပမာဏကိုတိုင်းတာပြီးဒီနှာခေါင်းဆီးကတော့ထိထိရောက်ရောက်အကောက်ကမပေးနိုင်တော့ဘူးအသစ်လဲဖို့လိုပြီးဆိုတော့အချက်ပြအသိပေးလို့ရနိုင်ပါတယ်။
နှာခေါင်းဆီးဝတ်ဆင်သူရဲ့ကျန်းမာရေးနဲ့ပတ်သက်သမျှကိုတိုင်းတာသိရှိနိုင်မဲ့အစ်စ်မြင့် smart နှာခေါင်းဆီးမျိုးတီထွင်နိုင်ဖို့လေ့လာနေကြတာပါအသက်ရှူလိုက်တဲ့အခါအောက်ဆီဂျင်ပြည့်ပြည့်ဝဝရရလားအသက်ရှူနှုန်းမှန်းရလားနဲ့ခန္ဓာကိုယ်အပူချိန်တွေကိုစောင့်ကြည့်တိုင်းတာရောမကပဲ AI ဉာဏ်ရည်တုနည်းပညာနဲ့ခွဲခြားသုံးသပ်ပေးနိုင်ဖို့အထီးပါလေ့လာတီထွင်နေကြတာဖြစ်ပါတယ်တကယ်လို့တီထွင်နိုင်ပြီဆိုရင်နေမကောင်းသူတွေပြန်လဲကျမ်းမအောင်စူးစမ်းနေတဲ့လူနာတွေအတွက်အများကြီးအကျိုးရှိနိုင်မှာဖြစ်တယ်လို့သုတေသီတွေကပြောပါတယ်။ဒါပေမဲ့တခြားပုံမှန်နှာခေါင်းဆီးတွေပုံစံမျိုးခပ်ပါပါ smart နှာခေါင်းဆီးကယောဂပိုးကိုခြေဖြတ်ပေးနိုင်တာမျိုးမဟုတ်ဘူးဆိုတာကိုတော့သုတေသီအရှုခ်စရီဒါကအသေးအချာရှင်းပြပါတယ
်။ This smart mask is not intended to perform any medical function. So a regular mask, right, what you can buy off the shelf,the same functionality is what this mask
is smart နှာခေါင်းဆီးကယောဂဘူးတက်ဖြစ်နိုင်မှုလုပ်ထားတဲ့နှာခေါင်းဆီးမျိုးမဟုတ်ပါဘူးပုံမှန်ဆိုင်ပြီးမှဝယ်လို့ရတဲ့နှာခေါင်းဆီးတွေလိုပဲကာကွယ်ရေးအတွက်ယူရထားတာဖြစ်ပါတယ်ခုကျန်းမာရေးနဲ့ပတ်သက်တဲ့အချက်တွေကိုမှတ်သားတိုင်းတာပေးနိုင်တာကပဲပိုထူးတာပါ virus ပိုးတွေ bacteria ပိုးတွေကိုယ်ထဲမဝင်အောင်တားဆီးနိုင်တဲ့နေရာမှာတခြားနှာခေါင်းဆီးတွေပိုမသာပါဘူးယောဂဘူးမကူအောင်အကောက်ွယ်ပေးတဲ့နှာခေါင်းဆီးတစ်ခုသာဖြစ်ပါတယ်ကြည်ရောရောအကောက်ွယ်ပေးနိုင်တယ်မပေးနိုင်တော့ဘူးဆိုတော့ကိုညွန်ပြနိုင်တဲ့နှာခေါင်းဆီးမျိုးသာဖြစ်ပါတယ်
။ COVID ကရောဂါကူးစက်မှုကာကွယ်တဲ့နေရာမှာနှာခေါင်းဆီးဝတ်ဆင်တာကထိရောက်တယ်လို့ပညာရှင်တွေကလေ့လာတွေ့ရှိထားပါတယ်။ယောဂပိုးရှိသူရဲ့နှာခေါင်းပါးစပ်ကထွက်လာတဲ့အရေးအမုံမွှားလေးတွေကိုယ့်ကိုယ်ရဲ့ရောက်မလာအောင်လို့နှာခေါင်းပါးစပ်တစ်ဝိုက်အဝတ်စနှာခေါင်းဆီးတို့ဝတ်ဆင်ပြီးကာကွယ်နိုင်တယ်လို့ပြောထားတာပါ။ဒါကြောင့်လဲနှာခေါင်းဆီးတွေဝတ်ဆင်ကြဖို့ကျွမ်းကျင်သူတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။နှာခေါင်းဆီးဝတ်ထားရင်ပုံမှန်အသက်ရှူတယ်လို့တော့လွတ်လွတ်လပ်လပ်မရှိဘူးဆိုတာဝတ်ဖူးသူတိုင်းသိကြပါဗျ။အခုလိုမျိုးထူးထူးခြားခြားနည်းပညာတွေတက်ဆင်ထားတဲ့ smart နှာခေါင်းဆီးမျိုးဆိုရင်ပိုတော့တက်တောင့်တက်တာမရှိမှကိုစိုးရိမ်နိုင်ပါတယ်။သူတေသည့်အရှုခ်စရီဒါကတော့အဝတ်သားမှာကပ်ထားတဲ့ wearable computer chip ကပပလွတ်လွတ်မှုတိတိတတ်တာချင်းမဟုတ်ဘူးလို့ပြောပါတယ်
။ But you don't want to wear a mask or wear a garment with a bulky box like electronics sticking around.You want something that's almost let's say it's not bothering you at all it's flexible
dedicated electronic PC တွေပါတဲ့နှာခေါင်းဆီးတို့အဝတ်အထည်တို့ကိုဘယ်သူမှမဝတ်ချင်ကြပါဘူးဝတ်ထားလို့ဝတ်ထားမှမသိရတာမျိုးပဲဖြစ်ချင်ကြပါတယ်ဒါကြောင့်ကျွန်တော်တို့ကပြော့ပြောင်းပြီးတက်တောင့်တက်တာလုံးဝရှိစေမယ့်အားမျိုးတည်ထွင်နေကြပါ အပူချိန်ဆူထိုင်းမှုစသဖြင့်တိုင်းတာနိုင်တဲ့ဆင်ဆာတွေအချက်အလက်တွေကိုပို့လွှတ်နိုင်တဲ့အန်တီနာတွေကိုအလွှာလိုက်ဖန်တီးထားတဲ့သိပ်နဲ့နဲ့အစစ်မြစ်နဲ့ကွန်ပျူတာချစ်မျိုးကျွန်တော်တို့ host center ကတည်ထွင်နေတာပါအဲ့ဒီကွန်ပျူတာချစ်ကအချက်အလက်တွေကို bluetooth ဆက်သွယ်ရေးနည်းပညာနဲ့ပဲဖြစ်ဖြစ်ဒီထက်ဝေးဝေးရောက်နိုင်တဲ့နည်းပညာနဲ့ပဲဖြစ်ဖြစ်ပို့လွှတ်ပေးနိုင်ဖို့လည်းလုပ်ထားပါတယ်
Netherlands နိုင်ငံ House Center ကပညာရှင်တွေကကျန်းမာရေးအတွက်အရေးကြီးတဲ့အချက်အလက်တွေကိုတိုင်းတာနိုင်တဲ့နှာခေါင်းဆီးတွေအပြင်အသက်ရှူလိုက်တဲ့အခါအစိတ်ဖြစ်တဲ့ဓာတ်ငွေတွေရှုမိသလားဆိုတာကိုသိရှိသတိပေးနိုင်တဲ့ Smart နှာခေါင်းဆီးမျိုးကိုလည်းတည်ထွင်နိုင်ဖို့ရည်ရွယ်ထားကြပါတယ်။အဲဒီနှာခေါင်းဆီးကတော့မိသက်သမားတွေ၊ဓာတုပစ္စည်းတွေနဲ့အလုံးလုံးနေကြရသူမျိုးတွေအတွက်ဖြစ်ပါတယ်။နှာခေါင်းဆီးတတ်ထားပေမဲ့အသက်ရှူတဲ့အခါလွဲ့လွဲ့ရှူနိုင်မယ်လို့ဆိုတဲ့နှာခေါင်းဆီးမျိုးကိုတော့တောင်ကိုရီးယားနိုင်ငံ LG Electronics ကုမ္ပဏီကဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့2020 IFA စမ်းသစ်တည်ထွင်မှုဆိုင်ရာကုန်စည်ပြပွဲကြီးမှာမိတ်ဆက်သွားခဲ့ပါတယ
် LG Puricare Mask It's got a very light very quiet fan to assist your breathing
လေသန်းဆက်တက်ထားတဲ့ LG Puricare နှာခေါင်းဆီးကို LG Electronics ကုမ္ပဏီအကြီးအကဲကမိတ်ဆက်ပြောပြနေတာပါအင်မတန်ပေါ့ပါပြီးအသက်ဝဝရှူနိုင်မယ်လို့ပြောပါတယ်အသက်ရှူနှုန်းတိုင်းတဲ့ sensor ကဝင်သက်ထွက်သက်ပေါ်လိုက်ပြီးတော့ပန်ကာကိုချိန်ဆပေးနိုင်မှာဖြစ်တယ်လို့ပြောပါရယ်။လေသန့်ဆင်ပေးတဲ့ပန်ကာကလည်းအတန်တိတ်ဖြစ်တယ်လို့ကြေညာသွားပါရယ်။အိမ်တွေအဆောက်အဦတွေမှာတက်ဆင်တဲ့ LG လေသန့်ဆက်တွေရဲ့နည်းပညာအတိုင်းထုတ်ထားတဲ့ LG Puricare နှာခေါင်းဆီးကိုအခု2020ကုန်ပိုင်းမှာရောင်းမယ်လို့ပြောပေမဲ့ဘယ်လောက်နဲ့ရောင်းမယ်ဆိုတာကိုတော့ပြောမသွားပါဘူး။သူတို့ရဲ့လေသန့်နှာခေါင်းဆီးကအချိန်အကြာကြီးဝတ်ထားရင်တောင်တက်တောင့်တက်တာရှိတယ်လို့ဆိုပါရယ်။ဒါကြောင့်ကိုဗစ်ရောဂါတွေကိုကုသပေးနေတဲ့ဆိုးမျိုးကတက္ကသိုလ်ဆေးရုံတစ်ခုကိုဒီနှာခေါင်းဆီး2000လှူမယ်လို့လည်း LG ကုမ္ပဏီကကြေညာထားပါဗျ။လေသန့်ဆင်ပေးတဲ့ဒီနှာခေါင်းဆီးကကိုဗစ်ရောဂါပိုးမကူအောင်လို့ဘလောက်ထိထိရောက်ရောက်ကာကွယ်ပေးနိုင်မလဲဆိုတာကိုတော့ LG ကုမ္ပဏီကမပြောသေးပါဘူး။လေသန့်ဆက်အတွက်လွယ်လွယ်ဝယ်နိုင်မဲ့ဘက်ထရီကလည်းသုံးတဲ့အပေါ်မူတည်ပြီးတော့2နာရီကနေ8နာရီအထိသုံးလို့ရမှာဖြစ်ပါတယ်။ဒီနှာခေါင်းဆီးရဲ့ထူးခြားမှုနောက်တစ်ခုကတော့နှာခေါင်းဆီးထည့်တဲ့ဘူးဖြစ်ပါတယ်။ယောဂပိုးတွေကိုတည်စီတဲ့ခရမ်းလွန်ရောင်ချီတက်ထားတဲ့ဘူးဖြစ်ပါတယ်။ဒါရီမကပါဘူး။နှာခေါင်းဆီးမှာဖီလ်တာလဲဖို့လိုပြီးဆိုရင် smartphone တွေက LG ThinQ mobile app စီကိုလှမ်းအကြောင်းကြားပေးနိုင်ပါတယ်ရှင်။ကျွန်မစင်မြန်မော်ပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်းပေါ်ပါကြပါစေ။ကမ္ဘာရင်ချင်းမှုရေးစည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသတင်းမှမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပ
ါ။ My father cannot fight. So I will take his place.
The northern invaders will kill her.
If I expose her, our own people will kill her.
Walt Disney ရုပ်ရှင်ကုမ္ပဏီကရိုက်ကူးထုတ်လုပ်တဲ့မူလန်ရုပ်ရှင်ကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဝေဖန်ခံနေရပါတယ်။ဒီစကားကိုတကွာလုံးသပိတ်မှောက်ကြဖို့ဟောင်ကောင်မှာဒီမိုကရေစီရေးတက်ကြွလှုံ့ဆော်မှုခေါင်းဆောင်တူဖြစ်တဲ့ Joshua Wang ကလည်းတိုက်တွန်းထားတာပါ။ဒီရုပ်ရှင်စကားကတရုတ်နိုင်ငံကိုအခြေတည်ပြီးတော့ဇာတ်ရင်ဖွဲ့ရိုက်ကူးထားသလိုတရုတ်နိုင်ငံကရုပ်ရှင်ကြီးပိတ်တဲ့အကြိုက်တွေ့စေမယ့်ကားလည်းဖြစ်ပါတယ်။ဒါမဲ့လေဇက်ကောင်းမှာအဓိကဇက်ဆောင်ပါဝင်တဲ့မင်းသမီးကဟောင်ကောင်ဆန္ဒပြပွဲကိစ္စမှာဟောင်ကောင်ရဲတွေကထောက်ခံအားပေးတာကြောင့်ရောဇက်ကောင်းရဲ့တချို့အခန်းတွေကိုတရုတ်နိုင်ငံရဲ့အငင်းပွားစရာရှင်ချန်းဒေသမှာရိုက်ကူးထားတာကြောင့်မှနိုင်ငံတကာမှာဝေဖန်ကန့်ကွက်စရာဖြစ်လာတာပါမွတ်စလင်တွေအများစုနေထိုင်တဲ့ရှင်ချန်းဒေသမှာမွတ်စလင်ဝိကာလူမျိုးတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိရဲဆိုပြီးတော့တရုတ်အစိုးရဝေဖန်ပြစ်တင်ခံနေရ
တာပါTo let Disney to know that kowtow to China should not be the way out and for celebrities
တိကိုရှော်ပြီးခေါင်းငုံတာမျိုးအလုံးမဖြစ်ဘူးဆိုတာတကွာလုံးသဘိမ့်မောက်ပြီးတော့ Disney ကုမ္ပဏီတည်သွားအောင်လုပ်ရမယ့်အချိန်ရောက်ပါပြီလို့ဟောင်ကောင်ကတက်ကြွလှုပ်ရှားသူ Joshua Wong က writer သတင်းဌာနကိုပြောသွားခဲ့ပါတယ် Disney ကုမ္ပဏီရဲ့မူလဇကောင်းကိုရုပ်ရှင်ရုံတွေမှာရော Disney online channel ကပါစပြီးတော့ပြတယ်အခုလာမှာပဲ #boycottmulan နဲ့ #banmulan ဆိုတဲ့မူလရုပ်ရှင်ကားကိုမကြည့်ကြဖို့တိုက်တွန်းတဲ့ online လှုပ်ရှားမှု Twitter လူမှုကွန်ရက်ပေါ်မှာစပြီးတော့လုပ်ခဲ့ကြတာပါဒီလှုပ်ရှားမှုဟာဟောင်ကောင်နေမကပဲနဲ့ထိုင်ဝမ်နဲ့ထိုင်းနိုင်ငံအထိမှာပါခရဲရိုက်သွားခဲ့ပါတယ်မူလရုပ်ရှင်မှာအဓိကတရုတ်ဆောင်ဖြစ်တဲ့တရုတ်မင်းသမီး Liu Yifei ကဟောင်ကောင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုနှိပ်ကွပ်ခဲ့တဲ့ဟောင်ကောင်ရဲတွေကထောက်ခံကြောင်းလူမှုကွန်ရက်မီဒီယာပေါ်မှာရေးလိုက်ပြီးတဲ့နောက်ဖနစ်ခရဲကဒီလှုပ်ရှားမှုကနအူစဖြစ်လာခဲ့တာပါ ဒါ့အပြင်ဒီရုပ်ရှင်ရိုက်ကူးရေးအတွက်တရုတ်ရှင်ချန်ပြည်နယ်ကအစိုးရအဖွဲ့အစည်းတွေကိုကျေးဇူးတင်ကြောင်းဖော်ပြချက်တွေထွက်လာပြီးတဲ့နောက်ပြည်နယ်ရင်းမှာဝိကတိုင်းသားတွေပေါ်မှာတရုတ်ကနှိပ်ကွပ်နေတဲ့ရှင်ချန်ပြည်နယ်နဲ့ပတ်သက်တဲ့ကိစ္စနဲ့လည်းတော်တော်လေးဝေဖန်မှုထွက်ခဲ့ပါသေး။ဒါကြောင့်လည်းခုလိုမူလန်ရုပ်ရှင်ကားပေါ်မှာစန့်ကျင်တပိတ်မောက်တာကိုဟောင်ကောင်ဒေသခံတွေကထောက်ခံကြတာပါ။
角色係正義，但係講出嚟去講支持
世界咧話羅姆蘭社育噶，特別個曼迪亞伯噶吧。他們一年嘛，都有上嚟面對面聊噶。ရဲရီရဲစမှုကိုထောက်ခံနေနောက်ပြီးဟောင်ကောင်မှာရဲရီလုပ်နေတဲ့ရဲဆက်ကြမ်းကြုတ်မှုတွေကတကယ့်ကိုတရားမဲ့ပါတယ်။ဒါကြောင့်မလို့သူကသူတရုတ်ဆောင်တဲ့မူလန်ဇဲယုံနဲ့တကယ့်ကိုတခြားစီပါ။ဒီဇဲယုံမှာဝင်တရုတ်ဆောင်တာတတော်ကိုကြည်ရဆိုပါတယ်လို့အသက်55နှစ်ရွယ်အင်ရှင်မရှယ်လီလိုကပြောသွားပါတယ်။ဟောင်ကောင်ရဲရီကိုထောက်ခံကြောင်းမင်းသမီးလူကမနှစ်တုန်းကလူမှုကွန်ရက်တစ်ခုပေါ်မှာရေးခဲ့တာပါ။ဟောင်ကောင်ရဲတွေကိုထောက်ခံနေရှင်တို့အားလုံးကျမကိုတိုက်ခိုက်နိုင်ပါလေဟောင်ကောင်အတွက်ကတော့ရှက်ဖွဲ့အတီးပါလို့သူကရေးသွားခဲ့တာပါဒီလိုမျိုးငင်းပွားစရာရှိရဲ့ရှင်ချမ်းပြည်နယ်မှာရုပ်ရှင်သွားရိုက်ခဲ့တာကလည်းမူလန်ရုပ်ရှင်စကားတွေဝေဖန်စရာဖြစ်ခဲ့တာပါဒေသခံတိုင်းသားတွေဖြစ်တဲ့ဝီဂါမွတ်စလင်တွေကိုနှိပ်ကွပ်နေတယ်လို့သူတို့ကိုပညာပေးစခန်းလို့ခေါ်တဲ့အကျဉ်းထောင်တွေမှာထားပြီးတော့အုံနောက်စေးတဲ့ဝါရဖြန့်ချီရေးတွေတရုတ်အစိုးရကလုပ်တယ်လို့လူခွင့်ရေးအဖွဲ့တွေကဝေဖန်ထားတာပါတိယအစိုးရကတော့ဒါရီဟာဒေသခံတွေအတွက်ပညာရေးအသက်မွေးဝမ်းကြောင်းဌာနတွေဖြစ်ပြီးတော့အခုလိုဆွဆွဲတာတွေဟာတရုတ်စန့်ကျင်ရေးအုပ်စုတွေရဲ့လုပ်ရည်လို့တုံ့ပြန်ထားပါတယ်။အခုဒီမူလန်ရုပ်ရှင်နဲ့ပတ်သက်လို့ Disney ကိုမှတ်ချက်တစုံတရာပေးဖို့ Writer သတင်းဌာနကဆက်သွယ်ပေးမယ်။ချက်ချင်းတုံ့ပြန်မှုမရပါဘူး။မူလန်ရုပ်ရှင်ကိုဒေါ်လာ $100,000 အကုန်ကျခံပြီးရိုက်ကူးခဲ့တယ်လို့သိရပြီးတော့အဆောက်အုံကတော့ဒီမက်လာမှာရုံတင်ဖို့စီစဉ်ထားတာပါ။ဒါမဲ့လေ COVID-19 ကပ်ရောဂါအခြေအနေကြောင့်ရုပ်ရှင်ရုံတင်ရေးနှောင့်နှင်းသွားခဲ့ရပါတယ်။အဲဒီနောက်မှာတော့ရုပ်ရှင်ရုံကိုမတင်တော့ဘဲနဲ့ Disney ကုမ္ပဏီရဲ့ Disney Plus online ရုပ်သံမှာပြမယ်လို့ Disney ကပြီးခဲ့တဲ့လကပဲကြေညာထားပါတယ်။ရုပ်ရှင်ကြီးကတော့တရုတ်ပြည်မှာဒီမှာ September 17 ရက်နေ့နဲ့ Hong Kong မှာ September 18 ရက်နေ့တွေမှာပြသဖို့စီစဉ်ထားပါတယ်ရှင
်။Body like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တောင်တင်းလောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်ဒီသတင်းပါEnglish American Style Gundama, but mau zun timpya pi ma ga ro
strike a chord
phit par de sa lung paung ga s t r i k e strike ga yai khat da d da a ga de khu c h o r d chord ga duriya ju so ro scribe khun ye dai yai de be ga ro duriya ju ko ti khat lai da bo ဒူရီယာဂျိုးကိုတိခတ်လိုက်တဲ့ဆိုရင်ထွက်လာတဲ့တန်စင်ကိုကြားလိုက်ရတဲ့လူတူအနေနဲ့စိတ်ထဲမှာသတိထားမိလိုက်မယ်ခံစားချက်တခုခုပေါ်လာစမြင်ဖြစ်ပါတယ် EDM ဆိုတဲ့တော့ဝိုက်အသေးပဲကလည်းကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးမှာခံစားချက်ဖြစ်စေတာတခါတည်းရန်လေးဖြစ်လေရှိတာကဒီအတန်ကြားမှုပါတယ်ဒီရုပ်မြင်မှုပါတယ်ဒီစာသားမျိုးဖတ်မှုပါတယ်ဆိုပြီးတော့တခုခုကိုအမှားရစေတဲ့ခံမှလည်းstrike a god ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်။ဒီနည်းဆိုတော့ဆက်ဆက်မှုတစ်ခုခုရှိနေတာပေါ့ရှင်။ဒီနေရာမှာ strike အစား touch touch ထိတွေ့တယ်လို့အဓိပ္ပာယ်ရတဲ့ဝဟာယကိုလည်းအစားထိုးပြီး touch a god လို့ idiom မှာလည်းအသုံးပြုနိုင်ပါတယ်။ strike a god idiom နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ The program clearly has struck a chord with our listeners.We received a lot of letters from them saying how much they like it.
Every season ha chin lo to da shin wi ti ti da da be a chai twi ja de lu so ya ma ba. Every season go tru be law chai ni te ja de de so da sa dui a mya ji be chin lo lek khan ya shi ge de li lu de be ya ba de.
The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it. Strike gold.
S-T-R-I-K-E. Strike gold. ရှာတွေ့တာလို့အဓိပ္ပာယ်ယူရမှာဖြစ်ပြီး GOLD gold ကတော့ရွှေဆိုတာသောရရှိများအသိဖြစ်ပါတယ်။ဒါကြောင့် Squid Queen ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရွှေကိုရှာတွေ့တာပေါ့။ရွှေရှာတွေ့တဲ့တွင်းတူသမားဆိုရင်တထေးဖြစ်ကိမ့်မယ်လို့သောရရှိများတွက်ဆပြီးသားဖြစ်မှာပါ။ဟုတ်ပါတယ်။ EDM ဆိုတဲ့ဓာတ်ရိုက်အဓိပ္ပာယ်ကလည်းငွေရပေါက်တွေ့တာ၊ချမ်းသာလာတာ၊စီးပွားဖြစ်လာတာ၊ကြီးကြီးတဲ့ချမ်းသာလာတာကိုဆိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလေဟာဘယ်သူဘယ်ဝါကတော့ရွှေရင်းကြီးတွေ့သွားပြီးပွားပေါက်တိုးသွားပြီးဆိုပြီးတော့ပြောတာသောရရှိများကြားဘူးကြပါလိမ့်မယ်ဒီသုံးနှစ်ပတ်သက်လို့ George Go ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Those businessmen who invested with the generals have struck gold
ပို့ချုပ်တွေနဲ့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းရှင်တွေတော့တထေးတွေဖြစ်ကုန်ကြတာပဲလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Those businessmen who invested with the generals have struck gold.
Strike gold ဆိုတဲ့ idiom အသုံးကိုငွေကြေးနဲ့သာမကဘဲတစ်ခုခုနဲ့ပတ်သက်လို့ကို့အတွက်သိက္ခူအသုံးဝင်နေကို့အတွက်သိက္ခူအသုံးချမဲ့ဟာရလိုက်တယ်ဆိုရင်လေဒီ idiom ကိုရည်ညွှန်းသုံးနိုင်တယ်လို့ဖြည့်ဆွဲပြောပြစီခုနောက်ဆုံးတင်ပြပြီးမှာကတော့
Strike while the iron is hot
ဖြစ်ပါတယ်စာလုံးပေါင်းက S-D R I K E strike ကဒီနေရာမှာရိုက်ခတ်တာရိုက်ချတာ W H I L E while ကအချိန်အတော်တွင် T H E the I R O N iron ကတန် I S is ကဖြစ်တာ H O T hot ကပူတာဆိုတော့ Squid ခုံရဲ့ဓာတ်ရိုက်ဒီပေကတော့တန်ပူးနေတော့ရိုက်ချလိုက်ပေါ်လို့ဒီပေရပါတယ်တန်းဆိုတဲ့တတ်တူကိုပုံသွင်းခြင်းရင်အပူပေးပြီးပြော့လာတော့မှလိုရာပုံကိုတန်တူနဲ့ရိုက်ပြီးတော့သွင်းရတယ်ဆိုတာသောတာရှင်များအသိဖြစ်ပါတယ်။ပပဲသမားတို့ရဲ့လုပ်ငန်းလို့ပေါ့ရှင်။ပပဲသမားတို့ကတံပြားကိုပုံသွင်းခြင်းရင်အရင်ဆုံးတန်ကိုအပူပေးပြီးတော့မှတံပြားကပူလာတော့မှပပဲသမားကပပဲတူနဲ့ထူရတာသောတာရှင်များသိကြမှာပါ။ EDM အသုံးကလည်းဒီတိုင်းပါပဲ။တခုခုလှုပ်เสียရှိရင်အချိန်မနှောင်းခင်အခွင့်အခါကောင်းတော့လှုပ်ဖို့ရည်ညွှန်းပြောတာဖြစ်ပါတယ် Strike while the iron is hot car တကယ်တော့ idiom အပြင်သကပုံလေးဖြစ်ပါတယ်ကျမတို့မြန်မာမှာလေမိုးရွာတုန်းရေခမ်းလာတာတုန်းပိုင်းကင်အချိန်ရှိကైလုံလဆိုင်ဆိုတဲ့သကပုံမျိုးတွေလို့ပေါ့ရှင်ဒီနေရာမှာအဓိကကတော့အခွင့်အခါကောင်းတော့လက်လွတ်မခံဖို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်
You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
Yinan company တွေရဲ့ stock တွေမှာယင်းနှိမ့်နှံဖို့အကောင်းဆုံးချိန်ကိုလက်လွတ်မခံနဲ့ဗျာ။အရှိလေပိပတိပကကြောင့်ယင်းနှံဈေးနှုန်းတွေဟာမိုးထိုးနေပြီလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
ဒီတရင်ပါ strike နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
strike a chord, strike it rich, strike while the iron is hot.
တို့ဖြစ်ကြပါတယ်။နောက်တရင်ဘာခုလိုချီမျိုးမှာလဲနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။ရုရှားအတိုက်အခံခေါင်းဆောင် Alexei Navalny ဟာစေးသွင်းပြီးတမင်မေ့မျောအောင်ကုသပေးထားရာနေပြန်လဲနိုးထလာပြီးနှုတ်အမူအရာနဲ့လှုံ့ဆော်မှုတွေကိုပြန်ပြီးတုံ့ပြန်နိုင်ပြီလို့ကုသပေးနေတဲ့ဆရာဝန်တွေကပြောလိုက်တာဟာကြိုးစိုးအမဲ့တဲ့တင်ကောင်ဖြစ်ပါတယ်။ဒ ဒါပေမဲ့သူစိုးဝါစွာအစိတ်သင့်ခံခဲ့ရတဲ့အကျိုးဆက်တွေကိုဘလောက်အထိကြားအောင်ခံစားရမှာလဲဆိုတာကတော့ခံမနိုင်ဖို့ကဆောလုံးတယ်လို့ Charite ဆေးရုံရဲ့ထုတ်ပြန်ချက်မှာတတိပေးထားပါဗျ။ Mr. Navalny ဟာဩဂုတ်လ20ရက်နေ့ရရုရှားနိုင်ငံစိုက်ဘေးရီးယားနေမော်စကိုမြို့ကိုလေယာဉ်နဲ့ခီးသွားနေတော့နေမကောင်းဖြစ်ခဲ့တာကြောင့်ရုရှားဆရာဝန်တွေနဲ့သူ့မိသားစုရဲ့တောင်းဆိုချက်အရသူ့ကိုဂျာမနီနိုင်ငံဘာလင်မြို့ကိုပို့ဖို့ခွင့်ပြုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်တဲ့မစ္စတာနာဗယ်နီဟာဒီအစိတ်ကရုရှားနိုင်ငံကထုတ်လုပ်တဲ့အာယုံကြောကိုထိခိုက်စေတဲ့နိုဗီရှော့အမျိုးအစားဓာတုအစိတ်မိခဲ့တာဖြစ်တယ်လို့ဘာလင်မြို့ကဂျာမန်ဆရာဝန်တွေကအသေးအချာပြောပါတယ်။ဂျာမန်ဆေးဝါးကျွမ်းကျင်သူတွေရဲ့တွေ့ရှိချက်တွေကိုကြေညာခဲ့ပြီးတဲ့နောက်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဂျွန်ဆူလီဗန်ကပြီးပြည့်စုံတဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုကြေကြေပြန့်ပြန့်ချက်ချင်းဆောင်ရွက်ဖို့ရုရှားအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်ရုရှားအာဏာပိုင်တွေအနေနဲ့ဒီလုတ်ရက်ရဲ့နောက်ွယ်ရနေချိုးကင်သူကိုအရေးယူရမှာဖြစ်တယ်လို့ဆိုပါတယ်အိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ခေလေးမက်အန်နီကမစ္စတာနယ်ဗန်နီရဲ့အစိတ်သိမ့်မှုဟာလုံးဝအပြစ်တင်ရှုတ်ချစရာဖြစ်တယ်လို့အခုလိုပြောလိုက်ပါတယ
် Russia has used chemical nerve agents in the past and we're working with their allies and
အရင်တော့လည်းရုရှားအာယုံကြောထိခိုက်စေတဲ့ဓာတုအစိတ်တွေသုံးမှုပါတယ်သက်တဲ့အထောက်အထားတွေကိုခြေရခံပြီးဘယ်နေရာပဲဖြစ်ဖြစ်သူတို့ရဲ့မကောင်းကြံတဲ့လှုပ်ရှားမှုမှန်သမျှအတွက်ငွေကြေးပံ့ပိုးတာတွေကိုပိတ်ဆို့ဖို့နဲ့ရုရှားနိုင်ငံတာဝန်ခံဖို့အတွက်ကျမတို့ရဲ့မဟာမိတ်တွေနဲ့အတူပူးပေါင်းဆောင်ရွက်သွားမှာပါရုရှားပြည်သူတွေအနေနဲ့လက်စားခြေခံအမှောက်ကြောက်ဖို့မလိုပဲသူတို့ရဲ့အမြင်တွေကိုငြိမ်းချမ်းစွာထုတ်ဖော်ခွင့်ရှိပါတယ်ဓာတုအစိတ်သုံးပြီးတုံ့ပြန်တာတွေမလုပ်သင့်တာကတော့အသေးချာပါပဲနေတိုမြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့ကြီးရဲ့အတွင်းမှုချုပ်Jens Stoltenberg ကမစ္စတာနာဗနီကိုဆိုးရွားစွာတိုက်ခိုက်ခဲ့မှုအပေါ်အားလုံးတညီတညွတ်ထဲတုံ့ပြန်ကြဖို့လိုအပ်တယ်လို့အလေးအနက်ပြောဆိုလိုက်ပါတယ်။ဒီလောက်ကြံဖို့ကြိုးပမ်းမှုအတွက်တာဝန်ရှိသူတွေကိုရှာဖွေဖော်ထုတ်ဖို့ဗဲမလိုက်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးမှာရုရှားနိုင်ငံပူးပေါင်းပါဝင်ဖို့လဲမစ္စတာ Stoltenberg ကတိုက်တွန်းပါတယ်။ရုရှားနိုင်ငံအနေနဲ့ဓာတုလက်နက်သဘောတူစာချုပ်ကိုလက်မှတ်ထိုးတဲ့ဂတိကဝတ်နဲ့အညီကျူးလွန်သူတွေကိုအရေးယူနိုင်ဖို့အစိတ်ခတ်လောက်ကြံမှုကိုပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးပေးပါရန် G7 ဆက်မှု9နိုင်ငံနိုင်ငံသားရေးဝန်ကြီးတွေကလည်းစာရေးသားတိုက်တွန်းလိုက်ပါတယ်။အတိုက်ခံကောင်းဆောင်နယ်ဗန်နီကိုတိုက်ခိုက်မှုဟာရုရှားနိုင်ငံရဲ့ဒီမိုကရေစီရေးနဲ့အများပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်အတွက်နောက်ထပ်နစ်နာမှုတစ်ရပ်ဖြစ်ပြီးမစ္စတာနယ်ဗန်နီကိုဆိုးရွားစွာအစိတ်ခတ်မှုနဲ့ပတ်သက်ပြီးရုရှားနိုင်ငံရဲ့တုံ့ပြန်မှုကိုစောင့်ကြည့်နေမှာဖြစ်တယ်လို့G7 ဆက်မှု9နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် G7 နိုင်ငံသားရေးဝန်ကြီးတွေနဲ့အတူဒီတိုက်ခိုက်မှုဟာဒီလိုဓာတုလက်နက်တွေအသုံးပြုတာကိုပိတ်ပင်ကာကွယ်တဲ့နိုင်ငံတကာစည်းမျဉ်းတွေဖောက်ဖျက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြောဆိုလိုက်ကြောင်းပါခင်ဗျာ
American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြီးပါပြီမှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ် www.voanews.com မြန်ဆောင် EDITORIALS ကို email နဲ့ပို့နိုင်တယ်လို့23261931343ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။နိုဗ ెంబ ာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်ရှင်ပြိုင်မဲ့သမ္မတ Donald Trump ရော Democratic Party ကပြိုင်ပွဲဖြစ်တဲ့ဒုသမ္မတဟောင်း Joe Biden ကပါသူတို့မဲဆွယ်မှုကို American ပြည်ထောင်စုနောက်ဖက်ချမ်းဒေတာတကြောကမကြုံစဘူးအောင်ပျက်စီးမှုများတဲ့တုံးမီလောင်ကျွမ်းမှုအတွက်ဦးတည်ပြီးပြောဆိုလာကြပါတယ်။ဒီတုံးမီနဲ့ပတ်သက်ပြီးသိပ်ပြောဆိုတာမတွေ့ရတဲ့သမ္မတ Trump ကအခုကယ်လီဖိုးနီးယားပြည်နယ်ကိုတွားရောက်နေပါတယ်။ပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဘယ်လာရုစ်သမ္မတအလက်ဇန်ဒရာလူကာရှန်ကိုကိုထောက်ခံအားပေးကြောင်းပြသတဲ့အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကဘယ်လာရုစ်အတွက်ချီးငွေဖြင့်ဒေါ်လာတန်း1500ကိုတနင်္လာနေ့မှာချပေးလိုက်ပါတယ်။မြန်မာနိုင်ငံမှာစက်တင်ဘာလ14ရက်တနင်္လာနေ့ကကိုရိုနာဗိုင်းရပ်စ်ရောဂါနောက်ထပ်အကူးစိုက်ခံရသူ180ရှိတဲ့အတွက်အကူးစိုက်ခံရသူစုစုပေါင်း3195ဦးရှိသွားပါပြီ။သေဆုံးရသူကတော့32ဦးရှိနေပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ IIMM ကတစ်နှစ်တာကာလအတွင်းရထားတဲ့တိုးတက်မှုတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်ပြရင်က ုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့အဖွဲ့ကိုဆက်လက်ထောက်ခံအားပေးဖို့အဖွဲ့ခေါင်းဆောင်ကထပ်မံတောင်းဆိုလိုက်ပါတယ်။နိုင်ငံတကာတရားရုံး ICJ အပါအဝင်အမျိုးသားအဆင့်ဒေသအဆင့်နဲ့နိုင်ငံတကာအဆင့်တရားရုံးတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့လည်းတောင်းဆိုထားပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမခင်ရတပ
ါ This program has come to you from the Voice of America, Washington.